ုဗ္ဗေနိဗ္ဗာန်တည်းတည်းအပင်ကြီးပိုင်းမှာဖွင့်ဆိုထားတယ်လို့ပဲ။ဟောပရိသမိရမေအထကထာပထမတွင်သမဏေ38မှာလည်းဖွင့်ဆိုထားတဲ့ဖွင့်ဆိုချက်ရှိနော်။ပရိသမိရမေပါဠိတော်ကြီးမှာနာမရူပဘဝထာနေဉာဏ်ဏ်လို့မပြောပဲဓမ္မသီတိဉာဏ်ဏ်လို့ပြောနေတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့နော်အတ္တကရာဇေရောကရှင်းလင်းတင်ပြထားတယ်ပိစိယပရိဂေနေဝပိစိယသမုပ္ပန္နပရိဂါတသိတ္တတာပိစိယပရိဂေနေဝအကြောင်းတရားတို့ကိုသိသိချင်းဖြင့်ပင်လည်းပိစိယသမုပ္ပန္နပရိဂါတအကြောင်းတရားတို့ကိုသွင်းမိပဲဖြစ်ပေါ်လာသောအကျိုးတရားတို့ကိုသိသိချင်းဤဒိဋ္ဌာတပစ္စည်းနေသည့်အတွက်ကြောင့်ဒီအကြောင်းတရားတွေကိုလှန်သိသိရင်အကြောင်းတရားကိုသွင်းမိပြီးဖြစ်ပေါ်နေတဲ့အကျိုးတရားတွေကိုသိသိချင်းလုံငန်းရဟအလိုလိုပစ္စည်းနေတယ်အဲ့ဒီပစ္စည်းနေတဲ့အတွက်ကြောင့်နာမရူပဘဝထဉာဏ်ဏ်လို့မသုံးတဲ့ဓမ္မတိတိဉာဏ်ဏ်လို့သုံးနေတယ်ဆိုတဲ့အကြောင်းဒီသူကရှင်းထားတယ်ဒါဖြစ်တဲ့ဒါကအတူကောက်ပဲအကျဉ်းချက်ပြီးတော့နည်းနည်းထပ်ရှင်းထားတယ်ဘယ်လိုလဲပိစိယသမုပ္ပန္နိဟိအပရိဂိတေပိစိယပရိဘောနတ္တကဟောတိကတုံပိစိယသမုပ္ပန္နိအကြောင်းတရားတို့ကိုဆွေးမိပြီဖြစ်ပေါ်နေကြကုန်သောအကျိုးတရားတို့ကိုအပရိဂိတေဉာဏ်ဖြင့်ပိုင်းခြားမယုံနိုင်သည့်သည်ရှိသောဝါမသိသိနိုင်သည့်သည်ရှိသောပိစိယပရိဘောအကြောင်းတရားတို့ကိုသိသိခြင်းသည်ကကာတုံပြုလုံးအံ့တော်ငှအနတ္တကမတကောင်းသည်ဟောတိဖြစ်ပေ၏အကျိုးတရားတွေကိုသိသိလို့မရသေးဘူးအကျိုးတရားဆိုတာကလည်းဆရာအကြောင်းတရားတွေကိုအသွေးပြုပြီးမှဖြစ်ပေါ်လာတဲ့အကျိုးတရားနော်ဆရာအကြောင်းတရားတွေကိုအသွေးပြုပြီးဖြစ်ပေါ်လာတဲ့အကျိုးတရားတွေကိုမသိသိတတ်သေးဘူးညာနဲ့ပိုင်းခြားယူလို့မရသေးဘူးဆိုရင်ပိစိယပရိကခေါ်တဲ့အကြောင်းတရားတွေကိုသိသိချင်းဆိုတဲ့လုံရရကိုပြည့်လို့ဖို့ရန်အတက်ဗဏိနဲ့မှမစွန့်နိုင်ဘူးဒီလိုရှင်းထားတယ်နော်တတ္တမဓမ္မတိတိညာနာဂဟဏီနေဝတတ္တဟိတုကုတံပုပ္ပိသိတ္တနာမရူပဘဝထာနအညာနာဟုတ်တမေဘဟောတိတိဝတိတပံတတ္တမထုံကြောင့်ဓမ္မတိတိညာနာဂဟဏီနေဝဓမ္မတိတိဉာဏ်ကိုယူခြင်းဖြင့်ပင်လျင်ဓမ္မတိတိဉာဏ်ဆိုတာနဲ့နာမရူပဘဝထာနဉာဏ်ဆိုတဲ့ဒီနှစ်ခုနည်းနည်းလေးအတိပ္ပယ်ကျင့်တော့မတူဘူးပေါ့နာမရူပဘဝထာနဆိုတာကနာယုတ်ကိုပိုင်းခြားမှတ်သားနေတဲ့ဉာဏ်ဓမ္မတိတိဉာဏ်ဆိုတာကတော့ဒီယုတ်နံဓမ္မသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာနဲ့ကောင်းစွာတည်နေတဲ့ဝိပဿနာဉာဏ်ဒီကိုဓမ္မတိတိဉာဏ်လို့မြတ်စွာဘုရားဥဒိုက်ပြီးပြောနေတယ်တော်တော်လေဒီဓမ္မတိတိအမြင်ရတဲ့ဉာဏ်ကိုပြောလိုက်ခြင်းဖြင့်တန္တဟိတုဘုဒ္ဓံဘုဗေတိတံနာမရူပဘဝထာနဉာဏဥဒ္ဓမိဘဟောတိတန္တထုဓမ္မတိတိညာဣဟိတုဘုဒ္ဓံအကြောင်းရင်းဖြစ်ပေဖြစ်သောဘုဗေဓမ္မတိတိညာမဖြစ်မီရှေ့အဖို့၌တိတ်တံပြီးစီနေသောနာမရူပဘဝထာနဉာဏနာမရူပဘဝထာနအမိရတဲ့ယုတ်နံတော်ကိုပိုင်းခြားမှတ်သားသိတတ်တဲ့ဉာဏ်ကိုဘုဒ္ဓမိဘဟောတော်မူပြီးသည်သာလင်ဟောသည်ဖြစ်ပေ၏ဣတိဤသောဝိရိဒဗံသိတဲ့သိတိုင်းလှပေ၏ဝိပဿနာဆိုတာကဒီကကြီးတွေနည်းနည်းစဉ်းစားကြည့်နော်ဒုက္ခသစ္စာအနိယနေတဲ့တစ္ဆေတမျိုးသောအချင်းအအဖြင့်တည်နေတဲ့ခန္ဓာ၅ပါးသမုဒိယသစ္စာအနိယနေတဲ့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားအဲ့ဒီတရားနှစ်ခုကိုသင်္ခါရတရားလို့ခေါ်တယ်ထိုသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအချင်းအကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုနေတဲ့အပိုင်းကိုဝိပဿနာလို့ခေါ်တယ်အဲ့ဒီလိုရှုနေရင်ကဒီဒုက္ခသစ္စာတရားတွေမသိသေးဘူးဒီသမုဒိယသစ္စာတရားတွေမသိသေးဘူးဆိုရှုလို့ရနိုင်ပါ့မလားမရနိုင်ဘူးဒါကြောင့်ဓမ္မတိတိအမြင်ရတဲ့ဝိပဿနာဉာဏ်လို့ပြောလိုက်ရင်ဓမ္မတိတိဉာဏ်မဖြစ်ပြီးရှေ့ပိုင်းမှာကြိုတင်ပြီးပြုလုပ်ထားရမယ်ယုံနာကိုပိုင်းခြားမှတ်သားခြင်းနမရူပဘောဝထာနအញ្ញံဟဟောပြီးတာဖြစ်သွားတယ်လို့မှတ်ပါတယ်သူအဒီလိုရေးထားတယ်နော်ပြီးတော့ဆိုလိုရင်းလေးကတော့ဒီနေရာမှာပြောချင်တာကပိစိယသမုပ္ပန္နိဟိအပရိဂိတေပိစိယပရိဂောနာတကဟောတိကတုံအကြောင်းတရားကိုစွန့်မိပြီးဖြစ်ပေါ်နေတဲ့ဆရာအကျိုးတရားတွေရှိတယ်အဲ့ဒီအကျိုးတရားတွေကိုဉာဏ်နဲ့ပိုင်းခြားမယူနိုင်သေးလို့ရှိရင်တော့ပိစိယပရိဂဉာဏ်ဘယ်လိုမှမဖြစ်နိုင်ဘူးလို့ဒီလိုဖွင့်ထားတယ်။ ဒီတော့ဒီဥစ္စာကဘာပြောနေတာလဲဆိုတော့ဘုဒ္ဓတော်ဒီအတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်ဒီဘဝမှာခန္ဓာ၅ပါးသင်္ခါရလက်ဖြစ်တဲ့ညကပြုတ်ပြီးပြီနော်အဲ့ဒီလိုဖြစ်တဲ့အခါမှာဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့တရားတွေဟာလေအလုံးအလျောက်သက်သက်ဖြစ်ပေါ်နေတာမဟုတ်ဘူးသူတို့ဆံရဆံရအကြောင်းတရားတွေကိုအစွန်းပြုတ်ပြီးတော့ဖြစ်ပေါ်နေတယ်သူတို့လည်းအကျိုးတရားစုတစ်မျိုးပဲနော်ဘရမလည်းဆံရဖြစ်ပေါ်စေတဲ့အကြောင်းကြီးမရှိဘူးလားရှိတယ်။မြယဝုထုရောက်ရှိရမယ်။သဘရဝိဇ္ဇတနာဥပါဒံဖြစ်ဖို့နော်။ဆံရအတိတ်မှာပေါ့မြယဝုထုရောက်တယ်ရှိရမယ်။အာယုအဝိဇ္ဇတနာဥပါဒံဖြစ်လာတဲ့အာယုသင်္ချာရှိရမယ်။ဖတ်တာအစရှိတဲ့ရှင်မစေသတိတည်းရဲ့ကျေးဇူးပြုမှုရှိရမယ်။အယောနိတော်မနတိကာရခေါ်တဲ့နိမလမနှလုံးသွင်းမှုရဲ့ရှိရမယ်။ဒါမှဒီအဝိဇ္ဇတနာဥပါဒံအုပ်စုဖြစ်မယ်။သင်္ခါရဉာဏ်ဉာဏ်ကြတော့လေအလားတူပဲမြည်ယဝုထုရောက်ရှိရမယ်။အာယုံသင်္ချာရှိရမယ်။ဖတ်တာဆက်ရှိတဲ့ရှင်မဲ့စိတ်တိတိတိအပြည့်စုံပြည့်စုံရှိရမယ်။ယောနိတော်မနတိကာရခေါ်တဲ့နိမန္နမနှလုံးသွင်းမှုရှိရမယ်။ဒီဆိုင်ရာအကြောင်းကြားတွေသင်္ချာရှိပါမှဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကျိုးတရားတွေကပေါ်လာမှဖြစ်တယ်။ပေါ်လာမှဖြစ်တဲ့ယောဂီပုဂ္ဂိုလ်ကသောအဝိဇ္ဇာတနာဥပါဒံသင်္ခါရကံတို့ရဲ့ဆွဲမိ၍ဖြစ်ရာဖြစ်တဲ့မြည်ယဝုထုရောက်တယ်အာယုံရောက်တယ်ဖတ်တာအစရှိတဲ့ရှင်မစိတ်တိတ်နန္တရားစုတွေကိုလှမ်းပြီးမသိသိတတ်သေးရင်ဒီအဝိဇ္ဇာတနာဥပါဒံကိုလှမ်းရှာဖွေလို့ရပါမလားမရနဲ့ယောနိတော်မနတိကာရအာယုန်တော်မနတိကာရစတဲ့ဒီဇောရီရဲ့အဝိဇ္ဇာတနာဥပါဒံဇောရီသင်္ခါရကံဇောရီဒီဇောရီရဲ့ရှေ့မှာကတ်နေတဲ့ဟိုထောခေါ်တယ်နော်သူရဲ့ဆုံးဖြတ်ချက်ကယောနိတော်မနတိကာရဖြစ်ခဲ့ရင်နောက်ကကုသိုလ်သောဆုံးသူရဲ့ဆုံးဖြတ်ချက်ကအယောနိတော်မနတိကာရဖြစ်နေခဲ့ရင်နောက်ကအကုသိုလ်သောဆုံးအဲဒီလိုဆုံးမှဖြစ်နေတဲ့အခါကျတော့ဒီအကြောင်းရင်းဖြစ်တဲ့ဟုတ်သောတော်မသိသီတာသိရင်ဟုတ်သောရဲ့နောက်မှဖြစ်ပေါ်လာတဲ့ဇောဒီလည်းဆက်လက်သိသိဖို့ဆိုတာခက်သွားမယ်နော်ဒါကတစ်ချက်နောက်တစ်ချက်ကတော့နည်းနည်းညာကြီးကြီးလေးနဲ့နာမရမယ်ယုဒကရအပိဓမ္မာနည်းနည်းကျွမ်းကျင်ပါလေသဘောပေါက်နိုင်လိမ့်မယ်ထင်တယ်။အဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီဟာဒီဘဝကနေလှန့်ကြည့်လိုက်ရင်သူတို့ကအကြောင်းတရားအဖြစ်သတ်မှတ်ထားတာ။သူတို့ကအတိတ်ခန္ဓာ၅ပါးအနည်းနဲ့ကြည့်လိုက်တော့သူတို့ဟာအတိတ်ခန္ဓာ၅ပါးထဲမှာပါဝင်နေတဲ့ယုတ်တရားအစုပုံနန္တရားအစုပုံတွေပဲဖြစ်တယ်။အဝိဇ္ဇာတနာဥပါဒံကတော့နန္တရားအစုပုံအကုသိုလ်နန္တရားအစုပုံသင်္ခါရကံဒီကကုသိုလ်နန္တရားအစုအပုံတွေပဲအဲ့ဒီနန္တရားအစုပုံတွေကိုလှမ်းပြီးပိုင်းခြားယူတတ်တဲ့ဉာဏ်ကိုဘာဉာဏ်လို့ခေါ်မလဲနာမဝဝဌာနဉာဏ်ယေနန္တရားတို့ရဲ့မြယာဝုထုယုတ်တဲ့အာယုံယုတ်တဲ့ကိုပိုင်းခြားယူတတ်တဲ့ဉာဏ်ကိုတော့ရူပဝဝဌာနဉာဏ်နှစ်ခုပေါင်းလိုက်တော့နာမရူပဝဝဌာနဉာဏ်ဆိုလိုတာကသူတို့ဟာအတိတ်ခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့ယုတ်တရားအုပ်စုနန္တရားအုပ်စုတွေလားဖြစ်ကြတယ်အတိတ်ခန္ဓာ၅ပါးမှာအကျုံးဝင်နေတဲ့ဒီယုတ်နန္တွေကိုလှမ်းပြီးပထမသိသိတဲ့လုံငန်းခွင်ကိုနာမရူပဝဋ္ဌာဏဉာဏ်လို့ခေါ်ပါတယ်အဲ့ဒီနာမရူပဝဋ္ဌာဏဉာဏ်မှမရသေးရင်သို့မဟုတ်အတိတ်ယုတ်နန္မှာအကျုံးဝင်နေတဲ့ဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကံလို့ခေါ်ဆိုအပ်တဲ့ယုတ်ဉာဏ်ဉာဏ်ကိုမသိသိတာသေးဘူးဆိုရင်သောဝိဇ္ဇာတနာဥပါဒံသင်္ခါရကံဉာဏ်ကြောင့်ဒီဘဝမှာယုတ်ဉာဏ်ဉာဏ်သင်္ချာလက်ဖြစ်ပါတယ်ဆိုတာဘယ်လိုမှသိသိလို့မရနိုင်ဘူးပြည့်ပြပြိက္ခဏံဘယ်လိုမှမဖြစ်နိုင်ဘူးလို့ဒီလိုဆိုထားတယ်။ဒီတော့အဲ့ဒီယုံနာနေကိုလှမ်းပြီးပြီးအောင်သိသိဖို့ကအရင်ဖြစ်နေတယ်။ဒီတော့အဝိဇ္ဇာတနာဥပါဒံဒီဘယ်လိုအုပ်စုအနေနဲ့သင်္ချာဖြစ်ခဲ့တယ်ဆိုတာလေးဒီညမှာပို့ပြီးသဘောပေါက်အောင်ပေါ့။နည်းနည်းဥစဉ်ယောဂီပုဂ္ဂိုလ်တို့ရဲ့ထုံးလေးကိုထောက်ပြဖို့ညွှန်ထားပါတယ်နော်။အဲ့ဒီတော့ဥစဉ်တို့ဒီတို့ရဲ့ဒီယုတ်ဉာဏ်တွေကိုသိသိတဲ့အပိုင်းမှာဒီကသင်ပေးတဲ့စနစ်ကတော့ခန္ဓာကအနိက္ခဆုံးအရိယဘုံမှာရှိတဲ့ယုတ်ဉာဏ်တွေဖရမခန္ဓာကအနက္ခဘဝတည်းဆူတောင်းနေတယ်ဆိုကြပါတို့ဒီယောဂီကတော့သူကအနက္ခဘဝမှာယဟန်ဘဝကိုဆူတောင်းနေတယ်နော်အဲဒီတော့ယဟန်ဘဝကိုသူကဆူတောင်းထားတဲ့အခါကျတော့ယဟန်လို့အတိမှန်နေတဲ့သဘောလေးကပါလေအဝိဇ္ဇာနော်ယဟန်ဆိုတာပရမတ္ထသစ္စာနေဘက်ကကြည့်လိုက်တော့တကယ်သင်္ချာရှိတဲ့တရားဟုတ်သလားမဟုတ်ဘူး ဒီဟန်ကိုဖမ်းပြီးဒလေးပါစိုက်နေပဲဆိုလို့ရှိရင်ယုတ်လအမုံကြီးတွေဖြစ်မယ်ဒီယုတ်တွေကို642ခုတထာတာအတက်ခွဲနိုင်ယုတ်28မျိုးရမယ်ဘာဝယုတ်ကတစ်မျိုးပဲရှိနေလို့နော်အဲ့ဒီယုတ်တရားအစုအကုန်လို့သိရင်လည်းဒါကတော့မှန်နေမယ်ဒီစင့်တက်ပြီးတော့နန်တရားတွေကိုသိနေရင်နန်တရားအစုအကုန်လို့သိလဲမှန်မယ်ယုတ်တရားနန်တရားအစုအကုန်လို့သိလဲမှန်တယ်အကြောင်းတရားအကျိုးတရားအစုအကုန်လို့သိလဲမှန်တယ်အနိစ္စတရားအစုအကုန်ဒုက္ခတရားအစုအကုန်အနတ္တတရားအစုအကုန်လို့သိလဲမှန်နေတယ်အဲ့ဒီလိုမသိပဲမြောင်းမြန်လှန်ပြီးတော့ရောင်ကြမိမှာပုဂ္ဂိုလ်သတ္တဝါလူနာပြမယဟန်သတိဖြင့်သိခဲ့ရင်နော်သူအဒီမျိုးကိုတော့မားတယ်လို့ခေါ်ရသိသိသိတဲ့ယုတ်နံကြောင်းကျော်သင်္ခါရတရားတွေကိုမသိဘူးအနိစ္စဒုက္ခအနတ္တအခြင်းအရာကိုမသိဘူးမသိသိမသိတဲ့ရောင်ကြမိမှာပုဂ္ဂိုလ်သတ္တဝါလူနာပြမယဟန်သတိဖြင့်သိနေတဲ့ဒီလိုအသိမျိုးကိုတော့အသိမှားနေတယ်လို့သုံးရတယ်။အဲ့ဒီအသိမှားမှုကအဝိဇ္ဇာ။အဲ့ဒီအသိမှားမှုအဝိဇ္ဇာကိုအခြေခံပြီးတော့ထိုယဟန်ဘက်ကိုတွေ့တတ်တတ်မဲ့တဏှာတစ်ခုထပ်ဆင်းပြီးပေါ်လာတယ်။တွေ့တတ်တတ်မဲ့တဏှာကဒုတိယအကြောင်းတစ်ခုကိလေသာအဝတ်တစ်ခု။ဒီယဟန်ဘက်ကိုစိတ်ကပ်ဆွဲနေတဲ့သဘောလေးကဥပါဒါအဝိဇ္ဇာတဏှာဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံဆိုတာကသုံးလုံးနဲ့ဖြစ်တဲ့ဆွမ်းအားမရှိဘူးသုံးလုံးနဲ့ဖြစ်နေတဲ့ဆွမ်းအားမရှိဘူးပရမတ္တသစ္စာတို့အမည်ဒီမှာအုတ်စုလို့ခေါ်တဲ့နံကလအနေနဲ့ဖြစ်တယ်သိတ္တခဏတကုအတွင်းမှာအတုရှင်တွဲဖြစ်ပေါ်တော့တဲ့စိတ်ဖြစ်တဲ့ဒီကိုအချုပ်နေရာမှာနံကလလို့သုံးထားနော်အဲဒီတော့နံကလအနေနဲ့ဖြစ်တဲ့အခါကျတော့သူတို့ကအဝိဇ္ဇာတဏှာဥပါဒံကလောဘမြေပုံရအဖြစ်ပေါ့လေလောဘဒိဋ္ဌိအုပ်စုဖြစ်ပါတယ်မြေပုံရလို့ပြောရလို့ရင်းကတော့ဒိဋ္ဌိ꽌နေတဲ့မဂ္ဂရာဂဏီအနာဂဏီမန္တန်မှလည်းဒီလောဘအုပ်စုဖြစ်တယ်တော့ဖြစ်တယ်ဒိဋ္ဌိတော့မပါဘူးအဲ့ဒီလောဘဒီလဲဘဝတစ်ခုကိုဖြစ်စဉ်နှိုင်လောက်တဲ့ကိလေသာဝဋ်ထင်းမှာအကျုံဝင်နေပါတယ်နော်မြေပုံရအဖြစ်တော့လောဘဒိဋ္ဌိအုပ်စုဖြစ်တယ်ဒီတော့ဒီလောဘတိတိအုပ်စုမှာစိတ်စိတ်တိအလုံးဘလောက်ရှိသေးလဲလို့လှမ်းပြီးရေတွက်ကြည့်လိုက်တော့စိတ်စိတ်တိရေပုံရအဆင်ဒီယောဂီမှာကတော့အလုံး20ရှိနေတယ်နော်အနာကယဟန်ဘုရားအဖြစ်မိမိရဲ့မင်္ဂလာခရီးဇက်ကိုသူကသိမ့်ကျင်နေတဲ့ယောဂီတူဖြစ်နေတယ်ဒီတော့ဒီဘုရားမှာကသိမ့်လို့မရနိုင်လို့လားလို့မေးတော့ဒီဘုရားမှာရရင်လည်းယူမယ်ပေါ့လေသို့တော့မရခဲ့တော့နောက်ထပ်ဘဝတစ်ခုရှိနေခြင်းပဲဆိုရင်ဘယ်လိုဘဝကိုရွေးချယ်မလဲလို့ရွေးချယ်လိုက်တဲ့အချိန်ခါမှာသူကတော့ယဟန်ဘုရားကိုပဲရွေးချယ်ထားတဲ့ယောဂီတူဆိုကြတော့နော်ဒါယဟန်လို့အတိမနေတဲ့သဘောကအဝိဇ္ဇာဆိုတော့မောဟယဟန်လို့ယဟန်ဘုရားကိုတွေ့တတ်တတ်မဲ့နေတဲ့သဘောလေးကလောဘယဟန်လို့ယုံကြည်ချက်ခံယူချက်မှားနေတဲ့သဘောလေးကဒိဋ္ဌိလောဘဒိဋ္ဌိအုပ်စုဥဆောင်နေတယ်နော်အဲ့ဒီဥဆောင်နေတဲ့စိတ်စိတ်တွေဒီအလုံး20မြတ်သောအဖြစ်ရှိပါတယ်နော်ဘုရားတို့ပဋိစ္စသမုပ္ပါဒဆိုတဲ့နေရာမှာဘုရားရှင်ကပဋိစ္စသံဥပ္ပါဒဆိုပြီးဒီလိုစကားသုံးလုံးတွဲပြီးဟောထားတယ်ဒီသံဃာတိဘာအဋ္ဌိပဲရှိတယ်ဆိုတာကိုဝိသုတိမေမှာအဋ္ဌိပဲ3လေးမျိုးလောက်ဖွင့်ထားပါတယ်အဲ့ဒီထက်ကအဋ္ဌိပဲ2မျိုးကတော့ဒီသံဃာရဲ့ဆိုလို့ရင်အဋ္ဌိပဲကဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတော့မှအဝိဇ္ဇာဟာတစ်လုံးနဲ့ဖြစ်နေတဲ့အစွမ်းအားမရှိဘူးရှင်ဘက်သိစရိတ်တွေနဲ့ကောင်းစွာပေါင်းစုံမှဖြစ်နေတဲ့ဆွမ်းအားရှိတယ်။သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာလည်းသင်္ခါရဖြစ်တဲ့လုံးနဲ့ဖြစ်နေတဲ့ဆွမ်းအားမရှိဘူး။ရှင်ဘက်သိစရိတ်တွေနဲ့ကောင်းစွာပေါင်းစုံမှဖြစ်ပေါ်နေတဲ့ဆွမ်းအားရှိတယ်။အဲ့ဒီဆွမ်းအားတွေကိုမြင်အောင်ကြည့်ပြီးတော့ကြောင်းကျိုးဆက်သွယ်ဖို့ရန်အတွက်ရည်ရွယ်တော်မူပြီးတော့ဒီသံဃာလေးကိုထည့်သွင်းပြီးဟောထားတယ်လို့အဓိပ္ပာယ်တစ်ခုဖွင့်ဆိုထားပါတယ်နော်။ဒါကြောင့်ဥဒ္ဒရဒီပရိစ္ဆာသမုပ္ပါဒ်ကိုရှုတဲ့အပိုင်းမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတော့လေအဝိဇ္ဇာတစ်ခုတည်းကိုမြင်အောင်ကြည့်ပြီးရှုရမှာမဟုတ်ဘူး။အကျဉ်းအဝိဇ္ဇာတစ်ခုတည်းကိုမြင်အောင်ကြည့်ပြီးရှုခဲ့မယ်ဆိုရင်သဘောပေါ်ဒီခဏမပြောဘူး။ပရမတ်ကိုဉာဏ်အမြင်ကောင်းကောင်းမဆိုင်သေးဘူး။ဘာဖြစ်လို့လဲ?ပရမတ်တရားတို့မြည်သည့်အုပ်စုခေါ်တဲ့နံကလအနေနဲ့သာဖြစ်တော့နံကလတွေကိုဤကဖန္တာဤကဝေဒနာဤကဒိညာဤကစေရဏဤကဝိညာဉ်စသည်ဖြင့်တစ်လုံးစီတစ်လုံးစီခွဲခြားစိတ်ဖြာပြီးရှုပ်ပတ်သုံးသပ်နှိမ်ပါမှနံကနကပြောမယ်။ကနပြောမှပရမတ်ကိုဉာဏ်အမြင်ဆိုင်မယ်။ပရမဉာဏ်အမြင်ဆိုင်မှာအနတ္တဉာဏ်အမြင်ပေါ်လာမှာဖြစ်တယ်။ဒါကြောင့်ဥစ္စေတို့ဒီပရမတ်ကိုဉာဏ်အမြင်ဆိုင်ရဲ့အတွက်အဝိဇ္ဇာရှုခဲ့ရင်လည်းအဝိဇ္ဇာတစ်ခုတည်းရှုလို့မရဘူး။မရတဲ့အခါကျတော့ဒီအဝိဇ္ဇာဒီအဝိဇ္ဇာတဏှာဥပါဒံကိုပေါင်းပြောရင်ပေါ့။တို့ဖြစ်တော့တို့မှာစိတ်စိတ်တွေအလုံး20ရှိပါလေ။ဒါလေးသဘောပေါက်ဦးနေနေထက်ချက်ပြီးပြောမယ်။အတိစိတ် ကုဏ္ဏကယဟံဘောအာယုံကိုရယူခြင်းသဘောဖဒယဟံဘောအာယုံကိုတွေ့ကြည့်သောအခြင်းအပြင်ဖြင့်ခြင်းသဘောဝေဒနာယဟံဘောအာယုံ၏အရတာကိုခံစားခြင်းသဘောအဲ့ဒီအာယုံဒီယောဂီကနည်းနည်းလေးစွမ်းအားရှိခဲ့ရင်တော့ပရမလည်းဖြစ်နိုင်ပါတယ်ပညာလည်းဖြစ်နိုင်တယ်နော်ဒီတော့အနန္တယဟံဘောမှာတည်ရှိနေတဲ့ယူပါယုံအဆက်ရှိတဲ့ဒီအာယုံတွေကနအာယုံယူပြီးတော့လေဒီအဝိဇ္ဇတနာဥပါဒဥစုကဖြစ်နိုင်တယ်နော်ကုဏ္ဏကယဟန်ဆိုတဲ့ပညာအတုံးအခဲကြီးကိုအာယုံယူပြီးတော့လေဖြစ်နိုင်ပါတယ်ဒီလောဘတိတိဥစုကနော်အဲပညာအတုံးခဲကိုအာယုံယူပြီးဖြစ်ပေါ်တဲ့သဘောကိုပဲပြောကြဆိုနော်ဒီတော့အတိတ်ယဟန်ဘောအာယုံကိုရယူခြင်းတဘောဖတ်တာယဟန်ဘောအာယုံကိုတွေ့ထီတော့အခြင်းအပြင်ဖြစ်ခြင်းတဘောဝေဒနာယဟန်ဘောအာယုံဤအရတာကိုခံစားခြင်းတဘောနှိမ့်ချိုင်နေခြင်းပီတိပါခဲ့မယ်ဆိုရင်တော့သောမနတဝေဒနာပဲသိရမှာနော်ဒိညာယဟန်လို့မှတ်သားနေခြင်းတဘောဝေဒနာယဟန်ဘောအာယုံဘက်သို့ရှင်ဘက်စိတ်တည်းတံပြုံချက်ဒီကိုရောက်အောင်လှုပ်ဆော်ပေးခြင်းတဘောဧကသနာယဟန်ဘောအာယုံတစ်ခုနည်းဘောသို့စိတ်ကြရောက်နေခြင်းတဘောဇီဝိတရှင်ဘက်စိတ်တည်းတံပြုံချက်ဒီကိုစောင့်ရှောက်ပေးခြင်းတဘောမနတိကာရယဟန်ဘောအာယုံဘက်သို့ရှင်မဲ့စေတရတိတံပြုံကြတိကိုဥနဲ့တွန်းပို့ပေးနေခြင်းသဘောဝိတယဟံဘောအာယုံဘောသို့ရှင်မဲ့စေတရတိတံပြုံကြတိကိုရှေ့ရှုတင်ပေးနေခြင်းသဘောဝိဇာရယဟံဘောအာယုံဘက်သို့ရှင်မဲ့စေတရတိတံပြုံကြတိကိုအဲယဟံဘောအာယုံကိုထက်ခါထက်ခါသုံးသပ်နေခြင်းသဘောအတိမောကယဟံဘောလို့ဆုံးဖြတ်ချက်ချခြင်းသဘောဝရိယယဟံဘောအာယုံဘောသို့လောဘဒိဋ္ဌိမောဟအစရှိတဲ့အကုသိုလ်တရားတွေဖြစ်နေအောင်ကြိုးစားအထုတ်နေခြင်းသဘောဝိသဒနာဥပါဒံအုပ်စုဖြစ်အောင်ကိုကြိုးစားနေတာပဲဒီဝိရိယလေးကပိဋိယဟံဘောအာယုံကိုနှိမ့်တဲ့နေခြင်းသဘောသံဃာယဟံဘောအာယုံကိုလိုလတ်တတ်မဲ့နေခြင်းသဘောရာဂနဲ့တွဲနေနော်မောဟယဟံလိုအတိမာခြင်းသဘောဟိရိကလောဘဒိဋ္ဌိမောဟစတဲ့ဒီအကုသိုလ်တရားတွေဖြစ်တာကိုမရှင်းတဲ့သဘောအနုဒ္ဒဘဒီအကုသိုလ်တရားတွေဖြစ်တာကိုမကြောက်တဲ့သဘောဩဒိဇ္ဇဒီဟံဘောအာယုန်နဲ့စိတ်မငြိမ်မသက်ပြန့်လွင့်နေတဲ့သဘောလောဘဒီဟံဘောကိုတွင်တန်တက်မဲ့နေတဲ့သဘောတဏှာပဲအတူတူပဲနော်ဒိဋ္ဌိယဟံလို့ယုံကြည်ချက်ခံယူချက်မှန်နေတဲ့သဘောပေါင်းလိုက်တော့စိတ်စိတ်တွေအလုံး20လောဘဒိဋ္ဌိအုပ်စုပဲနော်အဲ့ဒီလောဘတိတိအုပ်စုတိဘာကိုမိကျဖြစ်ပေါ်တဲ့လို့ပြန်ကြည့်လိုက်တော့အဲ့ဒီယဟန်ဘွားကိုလှမ်းပြီးထုတောင်းနေတဲ့အချိန်ခါမှာတည်ရှိနေတဲ့ဟရိယဝုဒ္ဓယုတ်ကလေးဒီဝုဒ္ဓယုတ်ကိုမိတွဲပြီးဖြစ်သွားတယ်။သူကယဟန်ဘွားကတော့အနိကဆုံးတရားမထိုင်မီအချိန်တွင်းမှာဘုရားမှာပန်းစီမီလှူပြီးတော့ထုတောင်းနေတဲ့ထုတောင်းပွဲတစ်ခုပဲနော်။ဒါတော့အဲ့ဒီအချိန်ခါမှာဖြစ်ပေါ်သွားတဲ့ဟရိယဝုဒ္ဓယုတ်ကိုမိတွဲဖြစ်တော့ဒီဟရိယဝုဒ္ဓယုတ်ကလည်းဟရိယဝုဒ္ဓလေးတစ်ခုတည်းကွက်ပြီးဖြစ်နေတဲ့သွန်အားမရှိဘူးဟရိယဒသကကလလို့ခေါ်ဆိုအပ်တဲ့ဟရိယလျင်10ခုမြောက်ရှိတဲ့ယုတ်ကလအနေနဲ့ဒါဖြစ်တော့ထိုယုတ်ကလကိုတက်ခွဲလိုက်ရင်ယုတ်သဘောတရား10ခုရှိနေတယ်ပထဝီအဘောဒီဇောဝါယောဝဏကန္တရတ္တဩဇဇီဝိတဟရိယဆိုပြီး10ခုရှိတယ်အဲ့ဒီ10မျိုးသောယုတ်တွေကဒီလောကီဒီလောကီညာနဲ့ခွဲခြားစိတ်ပြပြီးရှုနိုင်ခဲ့ရင်တော့ဒါပရမတ်ကိုဉာဏ်အမြင်ဆိုင်တယ်သို့တော့ဒီလောက်နဲ့လုံးလောက်ကလားဆိုတော့မဟုတ်သေးဘူးဒီဟရိယတတ္တကကလည်းခေါ်ဆိုအပ်တယ်ဟရိယဟုတ်သူပါနေတဲ့ယုတ်ပြားတွေဒီဟရိယတတ္တကကလည်းတခုတည်းအနေနဲ့ဒီနှလုံးအိမ်အတွဲမှာဖြစ်နေတဲ့စွမ်းအားမရှိဘူးကျန်နေတဲ့ကာယတတ္တကကလည်းဘာဝတတ္တကကလည်းသုရိဇအထက်ကလည်းဥရိဇအထက်ကလည်းအဟရဇအထက်ကလည်းခေါ်တဲ့ယုတ်ကလည်းအမျိုးအစား၅မျိုးအဲ့ဒီယုတ်အမျိုးအစား44သူတို့နဲ့ပေါင်းစပ်မှတန်းနေဒီဟရိယတတ္တကကလည်းဖြစ်နေတယ်နှလုံးအင်ကြီးတစ်ခုပေါ်လာနေတယ်ပြောချင်တာကနော်ဒီတော့နှလုံးအင်ကိုတက်ခွဲလိုက်ရင်ယုတ်ကလအမျိုးအစားပေါင်းလိုက်တော့6မျိုးယုတ်မျိုးအစား54အဲ့ဒီ54မျိုးသောယုတ်တွေကရူပခန္ဓာခုနကလောဘတိတိအုပ်စုစိတ်စိတ်တွေအလုံး20ထဲမှာပါနေတဲ့ဝေဒနာကဝေဒနာခန္ဓာသိညာကသိညာခန္ဓာကျန်တဲ့စိတ်တိတ်က16လုံးနော်အဲ့ဒီ16လုံးကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့အဝိဇ္ဇတနာဥပါဒံအုပ်စုပြီးခန္ဓာဘယ်နှပါးဖြစ်ပါလဲခန္ဓာ၅ပါးဒီတော့အဝိဇ္ဇတနာဥပါဒံအုပ်စုကဒီပိစ္ဆုပန်မှာယဟံဘောကိုလှမ်းပြီးဆူတောင်းနေတဲ့ဒီယောဂီရဲ့တဏ္ဍာမှာခန္ဓာ၅ပါးအုပ်စုအနေနဲ့သင်္ချာဖြစ်တယ်အဲ့ဒီခန္ဓာ၅ပါးထဲမှာရူပခန္ဓာကယုတ်တရားနာမ်ခန္ဓာ၄ပါးကနံတရားယုတ်နံ၅ပါးအနေနဲ့သင်္ချာဖြစ်တယ် အဲ့ဒီယုံနာနှစ်ပါးကိုလှမ်းပြီးသိသိနေတဲ့ဉာဏ်ပိုင်းခြားသိနေတဲ့ဉာဏ်ကိုနာမရူပပရိစ္ဆေဒဉာဏ်သို့မဟုတ်နာမရူပဝဝဌာနဉာဏ်လို့ဒီလိုခေါ်ပါတယ်နော်နောက်တစ်ခုသူကစီမီပန်းစီမီလှူပြီးတော့ဘုရားမှာယဟန်ဘုရားကိုဆုတောင်းတာဖြစ်တော့ပန်းစီမီလှူတာကဇေယျတော်ကိုအာယုံယူပြီးလှူနေတာဖြစ်တော့ဇေယျတော်ကိုအာယုံယူရလေပန်းစီမီလှူနေတဲ့ကုသိုလ်စိတ်ကိရဏတွေဖြစ်နိုင်တယ်လူပဲပစ္စည်းဝတ္ထုဖြစ်တဲ့ပန်းစီမီတွေကိုအာယုံယူပြီးတော့လည်းကုသိုလ်သောစိတ်ကိရဏတွေဖြစ်နိုင်တယ်ရှင်ရှင်ကုသိုလ်သောစိတ်ကိရဏတွေကိုအာယုံယူပြီးတော့လည်းနောက်ထပ်ကုသိုလ်သောစိတ်ကိရဏတွေထပ်ခံထပ်ခံဖြစ်နိုင်တယ်ဖြစ်နိုင်တော့အဲ့ဒီဥစ္စာမျိုးဒီပါရမီပါရမီညာအရာမှာကတော့ဘဝတခုမှာအကျိုးပေးနေတဲ့ဇောဒီပထမဇောဒုတိယဇောအဲ့ဒီဇောဝိသီတွေအကျဉ်းများဇောတွေကလည်းဘယ်ဇောဝိသီကဘယ်စိတ်ကခဏလေးကအကျိုးပေးနေပါတယ်လို့အတိကြတော့မသိဘူးခုလိုပန်းစီမီလှူနေတဲ့ကံတခုကိုခြုံငုံပြီးကံတခုအဖြစ်နဲ့ပဲသတ်မှတ်ရတယ်အဲ့ဒီသတ်မှတ်ပြီးတော့ဘယ်စိတ်ကခဏလို့အတိကြမသိပေမဲ့လို့အဲ့ဒီထက်ကဇောအထက်နေတဲ့စိတ်ကခဏတခုကတော့အကျိုးပေးတယ်ဆိုတာလောက်ကိုတော့သိတယ်အဲ့ဒီစိတ်ကခဏသည်ဘာမလို့မိမှာစိတ်တက္ကနာဘောင်းကဘလောက်လူနေစေအချိန်ကမှစိတ်တက္ကနာဘောင်းကဘလောက်လှူပြီးတော့ဘလောက်အဲ့ဒီအတော့အတွင်းမှာနံပါတ်ဘလောက်မြောက်ဖြစ်နေတဲ့စိတ်တက္ကနာကလာအကျိုးပေးပါတယ်လို့ဒီလိုတော့အတိအကျသဘောကတည်းမသိနိုင်ဘူး။ဘန်းစီမီလူနေတဲ့ကံကအကျိုးပေးတယ်ဆိုတဲ့ဒီသဘောတော့သိနိုင်။သိနိုင်တဲ့အချိန်ကကျတော့အဲ့ဒီမှာဘန်းစီမီလူနေတဲ့ကုသိုလ်စိတ်စေတနာတွေကိုပြန်ပြီးသိသိအခိုင်လိုက်တဲ့အချိန်ခါမှာသူကဝမ်းရောက်ဝမ်းသာနဲ့ယဟန်ဘုရားကိုဆုတောင်းပြီးလှူဒါန်းနေတာဖြစ်ချင်းကြောင့်ပီတိပါနေတယ်။ကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားပြန်ထမ်းပြီးလှူဒါန်းနေတဲ့အတွက်ကံကံရဲ့အကျိုးကိုတက်ပြီးနားလည်နေတဲ့ကမ္မတက္ကရာသမ္မာဒိဋ္ဌိဉာဏ်ပညာလေးလည်းပါနေတယ်။ပေါင်းလိုက်တော့သရပညာအုပ်စုစိတ်စေတိ30နဲ့4လုံးရှိပါတယ်နော်။နဖယလို့ခေါ်ဆိုအပ်တဲ့အဉ္စမန်စေတိက73လုံးသောဗနာသာဒရဏသတိတိက19လုံးဉာဏ်ဉာဏ်ဉာဏ်သတိတိက1လုံးပေါင်းလိုက်တော့သတိတိ33လုံးအတိစိတ်1လုံးနဲ့ပေါင်းလိုက်တော့စိတ်သတိ34လုံးရှိတယ်နော်ထို34လုံးသောစိတ်သတိတိဒီထဲမှာပါနေတဲ့ဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာပြန်တဲ့သတိတိ31လုံးကသင်္ခါရသင်္ခါရခန္ဓာနော်အဲ့ဒီဉာဏ်နဲ့သတိတိ31လုံးကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့ခန္ဓာနာမ်ခန္ဓာ၄ပါးထိုနာမ်တရားတွေသည်ဘာစီမီလှူနေတဲ့ထိုအချင်းကမှဖြစ်ပေါ်နေတဲ့ဟရိယဝုထုယောကိုပဲပြီးသွားပြီးဖြစ်ပေါ်သွားတယ်ထိုအလှူခြင်းရဲ့ဟရိယဝုထုယောနော်အဲ့ဒီဟရိယဝုထုယောကလည်းဘုရားကပြောကြတယ်အဲ့ဒါဟရိယဝုထုတစ်ခုတည်းဖြစ်နေတယ်ဆိုတာမရှိဘူးနှလုံးမှာယုတ်ကလအမျိုးသားက6မျိုးယုတ်အမျိုးသား54ရှိတယ်အဲ့ဒီ54ထဲမှာဟရိယဝုထုယောကတော့ခရိယဝုထုအမိရပြီးတော့ဉာဏ်နေတဲ့53မျိုးသောယုတ်ေကသတ္တံဘာရခရိယအမိရကြတယ်။ထိုသတ္တံဘာရခရိယအမိရနေတဲ့ဉာဏ်နဲ့ယုတ်ေမပါပဲဒီခရိယဝုထုကလေးတစ်ခုတည်းတွင်ကွက်ပြီးဖြစ်နေတဲ့ဆောင်းအားမရှိ။မရှိတော့ယောဂီပုဂ္ဂိုလ်ကပရမတ်ကိုဉာဏ်အမြင်ဆိုင်အောင်ရှုမှာဖြစ်တော့ကဏ္ဍပြူဝတ်။ယုတ်တုံးယုတ်ခဲလို့ခေါ်ဆိုအပ်တဲ့အတုံးခဲတွေကိုဉာဏ်နဲ့ဖြုတ်ခွဲပြီး54မျိုးသောယုတ်ေကိုပရမတ်ကိုဉာဏ်အမြင်ဆိုင်တော့အောင်သဘာဝလက္ခဏာကိုဉာဏ်အမြင်ဆိုင်အောင်ဒီလိုစီဒီလိုစီသိသိနိုင်တဲ့ဆောင်းအားအဲ့ဒါအဲ့ဒီမိယာဝုဒ္ဓယုတ်ကြီးကလည်းယုတ်ကြီးကပေါင်းလိုက်တော့ခန္ဓာ၅ပါးအနေနဲ့ဖြစ်ခဲ့။ပြီးတော့အဝိဇ္ဇာတနာဥပါဒံအုပ်စုကလည်းခန္ဓာ၅ပါး။သင်္ခါရကံအုပ်စုကလည်းခန္ဓာ၅ပါး။ယုတ်နာ၂ပါး။အဲ့ဒီယုတ်နာ၂ပါးကိုသင်္ချာပိုင်းခြားပြီးသိနေတဲ့ဉာဏ်ကနာမရူပပရိစ္ဆေဒဉာဏ်နဲ့မှအကျုံးဝင်ပါတယ်နော်။သို့တော့အနာဂတ်ကိုရှုမယ်ဆိုရင်တော့ရှုနည်းစနစ်ကြတော့အဲ့ဒီမှာအဝိဇ္ဇာတနာဥပါဒံခေါ်တဲ့ကိလေသာဟုတ်ကြောင့်သင်္ခါရကံခေါ်တဲ့ကမ္မဟုတ်ဖြစ်ပုံကိုယောဂီကမြင်အောင်ပထမကြည့်ရတယ်။အဝိဇ္ဇာတနာဥပါဒံကဒီမှာယဟန်ဘုရားကိုတွေ့တာတက်မဲ့ပြီးစိတ်ဆွဲနေတဲ့အုပ်စု။အကယ်၍ယဟန်ဘုရားကိုလိုလားတောင့်တတဲ့စိတ်ချမရှိခင်ဗန်းစီမီလှုပ်ပြီးဘုရားမှာယဟန်ဘုရားကိုဆုတောင်းတဲ့ကံနေဗန်းစီမီလှုပ်တဲ့ကံနေဖြစ်ဖို့မဖြစ်ဘူးမဖြစ်နိုင်ဘူးနော်ဒီတော့ဗန်းစီမီတွေကိုလှူပြီးတော့မှသူကယဟန်ဘုရားကိုလှမ်းပြီးသူ့ကြောင့်နေတဲ့ကုသိုလ်စိတ်စေတနာတွေဖြစ်တယ်အကြောင်းရင်းခံကြည့်လိုက်တော့အဝိဇ္ဇာတနာဥပါဒံကိုအခြေခံတယ်ယဟန်ဘုရားကိုတွေ့တဲ့တက်မဲ့နေတဲ့တဏှာအကြောင်းရင်းခံဖြစ်နေတယ် အဲ့ဒါဒီပန်းစီမီလှုပ်နေတဲ့ကုသိုလ်စိတ်စေတနာတွေကိုပြန်ကြည့်လိုက်တော့ခုနကစိတ်စရိတ်34လုံးတို့လည်းအနိစ္စတရားပဲဖြစ်ပြီးတာနဲ့ပြတ်တယ်အဝိဇ္ဇာတနာဥပါဒံအုပ်စုလောဘတိတိအုပ်စုတွေလည်းအနိစ္စတရားတွေဖြစ်ပြီးတာနဲ့ပြတ်သွားတယ်ပြတ်သွားပြီမဲ့လို့ဝိဘေနံတရားတွေလို့ယုံနာအစဉ်မှာစွန့်ရင်ကံမတ္တတိဒီဆုံးတရားယုံနာမထားပြည့်ပဲနဲ့ချုပ်ပြတ်သွားပြီတော့မဟုတ်ဘူးနောက်တစ်ချိန်မှာအကျိုးကိုပြနေတဲ့စွန့်ရင်ကမ္မတတ္တိလေးကိုယုံနာအစဉ်နဲ့မြုပ်နှံပြီးမှသာလျှင်ချုပ်ပြပြီးသွားတယ်။ဒီကမ္မတတ္တိလေးကိုတော့ယောဂီကမြင်အောင်သိသိကျက်ပြီးရှာဖွေရတယ်။အဲဒီကမ္မတတ္တိဒီအနုတ္တိယဓာတ်နဲ့နည်းနည်းဆင်းလို့ရမှတော့ရှိတတ်တယ်။ယောဂီရဲ့ရှုတဲ့အပိုင်းမှာဒီကမ္မတတ္တိကိုရှာဖွေတဲ့အပိုင်းမှာတော်တော်လေးခက်ခဲခဲရှိပါတယ်။သစ္စာတတ္တပရိဒန္တိပစ္စယကာရမေဝစာဆိုပြီးအထက်ကကြီးမြတ်ပြောထားတဲ့အတိုင်းသစ္စာလေးပါးနဲ့စတဲ့တရားစကားတွေဖွင့်ဆိုရတယ်အမတန်ခက်ခဲတယ်။ဒါဝါအကြောင်းကိုဖွင့်ဆိုရတယ်အမတန်ခက်ခဲတယ်။ပရိဒန္တိအကြောင်းကိုဖွင့်ဆိုရတယ်အမတန်ခက်ခဲတယ်။ပစ္စယကာရခေါ်တဲ့ဒီအကြောင်းကျိုးဆက်ပရိသတ်သမုပ္ပါအပိုင်းကိုဖွင့်ဆိုရတယ်ဖွင့်ဆိုတဲ့ပုဂ္ဂိုလ်တွေမှာအမတန်ခက်ခဲ600တရားရဖို့အမတန်ခက်နေတယ်နော်။အဲ့ဒီအခက်လေးခုထဲမှာဒီပစ္စယကာရခေါ်တဲ့အကြောင်းကျိုးဆက်ပရိသတ်သမုပ္ပါသဘောတရားတစ်ခုလေပါနေတယ်ဒီတော့ဒီကမ္မတတိကိုမြင်အောင်နှံ့ပြီးရှောက်ခွေရတော့ဒီကမ္မတတိစွန့်အင်ကဘာလဲအရှင်ဝတ္တတိစွန့်အင်လေးပဲအဲ့ဒီစွန့်အင်လေးကိုကြည့်တဲ့နေ့စဉ်ကတော့မူလဒီလူထက်တဲ့သင်္ခါရကံအုပ်စုကိုထပ်ခက်တက်ခက်သိသိနေရတယ်သိသိလိုက်တဲ့အခါမှာသူတို့ချုပ်ပြတ်သွားလို့ကျင်းခဲ့တဲ့အရှင်ဝတ္တတိလေးကိုမြင်အောင်လှမ်းကြည့်ရတာပဲအဲ့ဒီတတိလေးကိုတွေ့ပြီးတော့အခါကျတော့မှဒီတတိကြောင့်နောက်အနာဂတ်နဲ့မိမိမျှော်လင့်တောင်းတနေတဲ့ဒီဟံဘောခန္ဓာငါးပါးဖြစ်မဖြစ်ကိုတဖန်ပြန်ပြီးတော့ကြည့်ရတယ်။ကြည့်လိုက်တဲ့အချိန်ကမှကြည့်ကျင်နေဆိုရင်ဒီဟံဘောခန္ဓာငါးပါးကိုကျိုးတင်ပြီးသိသိချက်ဖို့သိဖို့မလိုဘူးလား။လွန်နေပြန်နေ။ဒီဟံဘောခန္ဓာငါးပါးကိုမှမမြင်တတ်သေးရင်ဒီဘက်ကအဝိဇ္ဇာတဏဥပါဒသင်္ခါရကံကြောင့်သောဖို့ကမ္မတတ္တိစွန့်အင်းလေးကြောင့်သို့ယဟံဘောမှာခန္ဓာငါးပါးဖြစ်ပါတယ်ဆိုတော့ဘယ်လိုသိမလဲ။အဲ့ဒါပဲ။ဒါခொနဲ့ကပိစီယသမုတ်ပန္နိဟိအပရိတိတေပိစီယပရိကောနတကဟောတိကတုံဟောအကျုံးတရားအကျောင်းတရားကိုအစွန်းမိပြီးဖြစ်ပေါ်နေတဲ့အကျိုးတရားကိုမှမသိသိတတ်သိရင်ဒီအကျောင်းတရားကဒီအကျိုးတရားဖြစ်ပါတယ်ဆိုတဲ့ပိစီယပရိကဉာဏ်ဖြစ်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးဒါပြောနေတာဒါကကိုပိစုပန်ကိုအခြေတည်ပြီးသဘောပေါက်အောင်ပြောလိုက်အဲ့ဒီပုံစံအတိုင်းပဲအတိတ်မှလည်းသုံးနည်းလည်းကောင်းတယ်အတိတ်ခန္ဓာ၅ပါးကိုပထမသိသိဖို့လိုတယ်ပိစုံဗံခန္ဓာ၅ပါးကိုလည်းသိသိဖို့လိုတယ်။အဲဒီလိုသိသိတဲ့အပိုင်းမှာပိစုံဗံခန္ဓာ၅ပါးမှာအတိတ်အကြောင်းတရားကြောင့်ဖြစ်ရတဲ့ခန္ဓာ၅ပါးဒီဘယ်ချိန်ကကစခဲ့လဲလို့မေးတော့ဟောအမိဝန္တိပရိဒန္တိတိစ္ဆကရလယေကြီးတိကိတ်ခန္ဓာ၅ပါးကစတယ်။သို့ခန္ဓာ၅ပါးဒီအတိတ်ကဝိဇ္ဇာတနာဥပါဒံသင်္ခါရကံကြောင့်ဖြစ်တော့အဲဒီပရိဒန္တိကရလယေကြီးတိကိတ်မှာရှိတဲ့ခန္ဓာ၅ပါးကနေစပြီးသိသိတတ်ဖို့လိုနေတယ်။အကြောင်းတရားကိုစွန့်မိပြီးဖြစ်ပေါ်တဲ့အကျိုးတရားကိုမှမသိသိတဲ့အသိဉာဏ်အကြောင်းတရားကြောင့်အကျိုးတရားဖြစ်တယ်ဆိုတဲ့အပိုင်းကိုသိသိဖို့ဟာဘယ်လိုမှမဖြစ်နိုင်ဘူးတဲ့အဲ့ဒီနည်းစနစ်ပဲဒါကြောင့်ဒီစနစ်လေးကိုအချိန်ခံပြီးတော့ဦးဇင်းတို့အတိတ်ခန္ဓာ၅ပါးကိုတစ်စက်တစ်စက်သိသိသွားရပါတယ်အဲ့ဒီလိုသိသိသွားတဲ့အပိုင်းမှာခုနကအနိကဆုံးဖြစ်တဲ့အရိယဘုံမှာဖြစ်ခဲ့တဲ့အနာဂတ်ကိုတာဆူပြီးဆူတောင်းနေတဲ့အဝိဇ္ဇာရဏဥပါဒံအုပ်စုယုတ်တရားနန္တရားသင်္ခါရကံအုပ်စုယုတ်တရားနံတရားဓာတ်ကိုပြန်သိသိရတယ်။သိသိလိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကနည်းနည်းလေးအမှတ်တော်ထားရတယ်။ငါဆုတောင်းနေတော့ကစိတ်အစဉ်ကြီးကဒီစိတ်အစဉ်ကြီးအတိုင်းတကယ်ဖြစ်မဖြစ်ကိုယ့်အကူနည်းနည်းလေးဆုတောင်းနေစဉ်မှာတတိလေးထားထား။တတိထားပြီးတဲ့အချိန်ခါမှာတရားလာထိုင်ပြီးထိုင်တဲ့အချိန်ခါမှာသူယောဂီသူတော်ကောင်းကဣဇ္ဇဒဗိဒနှစ်ဌာနမှရှိနေတဲ့ယုတ်တိနံတရားကိုတဖန်ပြန်သိသိရတယ်။သိသိလို့အောင်မြင်မှုရတဲ့အချိန်ခါမှာဘုရားမှာသူတောင်းနေတဲ့စိတ်အစဉ်ကိုဗိဓာလိုသဘောထားပြီးတပံပြန်ရှုအပ်ပါတယ်နော်။ဒါကြောင့်ဗိဓာကိုမရှုတတ်သေးတဲ့ယောဂီဖြစ်ခဲ့မယ်ဆိုရင်အတိတ်ခန္ဓာငါးပါးလှမ်းရှုဖို့ဘယ်လိုမှမဖြစ်နိုင်။မဖြစ်နိုင်တဲ့အတွက်ကြောင့်ဘုရားရှင်ဒီအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးတရားထင်ရှားဖြစ်ပုံလို့ခေါ်ဆိုအပ်တဲ့သမုဒယဓမ္မနုပါတိအပိုင်းကိုမဟောမီကြိုတင်၍ဣတိဣဇ္ဇဓမ္မကာယေကာယ ानु ပတိဝိသရတိဗိဓဝကာယေကာယ ानु ပတိဝိသရတိဣဇ္ဇဓဗိဓဝကာယေကာယ ानु ပတိဝိသရတိစသဖြင့်ဣဇ္ဇဓဗိဓနှစ်ဌာနတို့၌ ရုပ်ဘာကာယနာမကာယတွေကိုသင်္ခါမျာစွာထပ်ခံထပ်ခံရှုဖို့သုံးတာဖို့ရန်အတွက်ကြိုတင်ပြီးညွှန်ကြားထားပါတယ်နော်အဲ့ဒီညွှန်ကြားချက်တွေကိုဥဒေရွယ်ပန်းသိပြီးတော့ဣဇာတဗိဒ္ဓနှစ်ဌာနတို့၌ရုပ်ဘာကာယလို့ခေါ်ဆိုအပ်တဲ့ယုတ်တရားအပေါင်းနာမကာယလို့ခေါ်ဆိုအပ်တဲ့နန္တရားအပေါင်းတွေကိုသင်္ခါကြသင်္ခါကြပြီးဆိုတဲ့အခါကျတော့မှဘောနကဘုရားမှာသုတုံနေတဲ့ယုံနာတန်တန်အစဉ် ရာပုဂ္ဂိုလ်ဗိဓာန်တော်သဘောထားပြီဒီကလင်းအောင်ကြီးနဲ့ထိုးဆိုင်လိုက်ရင်ပုံလေးတော့ပေါ်ခြင်းပေါ်လာတတ်တယ်။ပေါ်ခြင်းနဲ့ပေါ်ပါခြင်းထိုးပေါ်လာတဲ့ပုံမှန်ဓလိပဖန်ဆက်လိုက်ကလအမှုန်ကြီးအလုံးဖြစ်သွားလိမ့်မယ်။ကလအမှုန်ကြီးဖြစ်ပြီဆိုတော့မှထိုးယုတ်ကလတိ6ခန္ဓာ52ခုထပ်တာခြုံငုံပြီးဓာတ်ခွဲအတုတို့ဖြင့်ဟရိယဝုဒ္ဓယောဂကိုမိအောင်ဖမ်းပြီးသိသိလိုက်ရင်အင်းရှင်ဘုံမနောအတိတ်ကိုဟရိယဝုဒ္ဓမှာသွားတွေ့လိမ့်မယ်နော်။ဟရိယဝုဒ္ဓမှာမိတွေ့ဖြစ်ပေါ်နေတဲ့ဒီဘုံမနောအတိတ်ကိုသွားတွေ့တွေ့လိုက်အချိန်ခါမှာတို့ယောဂီတော်ကောင်းကဒီဘဝမနောအကြည့်လေးကိုရှေ့တွေ့ကြည့်လိုက်နောက်ဆုံးကြည့်လိုက်ကြည့်လိုက်ရင်ဒီဘဝမနောအကြည့်တို့ရဲ့ဈာထဲမှာဘဝမနောအကြည့်နှစ်ခုတို့ရဲ့ဈာထဲမှာဖြစ်ဖြစ်သွားတဲ့ဝိသိစိတ်အစဉ်လေးတွေကိုသွားသိသိလို့ရပါတယ်။အဲ့ဒီစိတ်အစဉ်လေးတွေကိုသိသိလို့ရပြီဆိုရင်မိမိတကယ်ဆူတောင်းတော့ကဖြစ်ပေါ်တဲ့စိတ်အစဉ်ဟုတ်မဟုတ်ကိုနည်းနည်းလေးတော့ပြန်ဆန်းသိကြည့်။ဆန်းသိလိုက်လို့ဟုတ်ပြီဆိုရင်တော့အနိက္ခံဆုံးယုံ nant ကိုသိသိလို့ရသွားပြီ။မြေယဝုဒ္ဓယုတ်တယ်နဲ့မြေယဟရိယဝုဒ္ဓယုတ်နဲ့အပေါင်းပါပေါ့နော်ဟရိယမရှိတဲ့54ဇုတ်တော်ယုတ်6ဌာန52ခုတတော်မရှိတဲ့ယုတ်အလုံးကိုချုံပြီးယုတ်ရလို့သိသိအဝိဇ္ဇာရဏဥပ္ပနာအုပ်စုနန္တရားနဲ့သင်္ခါရကံအုပ်စုနန္တရားတွေကိုနန္တရားလို့သိသိအယုတ်တရားနန္တရားလို့သိသိလို့အောင်းမြင်ပြီဆိုလို့ချင်းတော့လွန်မနှစ်ပိုင်းလောက်ကဖြစ်စီပေါ့နော်သိသိဒီအတိတ်ဘက်ကိုတဆူပြီးယုတ်တရားနန္တရားယုတ်တရားနန္တရားအဲ့လိုပဲသိသိသွားတော့အဲ့ဒီလိုအတိတ်ဘက်တန်ဆိုပြီးယုံ nant ကိုသိကြည့်တဲ့အပိုင်းမှာနည်းနည်းနားလည်လည်အောင်ကြော်ပြီးပြောလိုက်ရင်တော့မနေ့ကယုံ nant တနေ့ကယုံ nant လွန်ခဲ့တဲ့လလွန်ခဲ့တဲ့နှစ်စသည်ဖြင့်ဒီချင်းချင်းအတိတ်ဘက်တန်ဆိုပြီးယုတ်တရားနန္တရားယုတ်တရားနန္တရားလို့စသည်စတဲ့သိကြည့်သွားအပါအဲ့ဒီလိုသိကြည့်တဲ့အပိုင်းမှာတခါတည်းရန်ပုံလေးတွေဖြတ်ခနဲ့ပေါ်ပေါ်လာတတ်ပေါ်ခြင်းနဲ့ပေါ်ပါခြင်းထုတ်ပုံလေးကိုအာယုံမဆိုင်ဖြင့်တဏှိဘတ်တော်ဖန်ဆက်လေအာလုံးအမှုန်ဖြစ်သွားမယ်အမောဖြစ်သွားပြီဆိုအဲ့ဒီယုံနာမျိုးကိုပဲတဆင့်တက်ပြီးသိသိသွားအဲ့ဒီအတိတ်ဘက်တာဆိုပြီးတဖြည်းဖြည်းယုတ်တရားနံတရားလို့သိသိလိုက်ရကလည်းနောက်ဆုံးကလေးဘောကလေးဘောကနေပြီးတော့အမိဝမ်းနဲ့အမိဝမ်းနဲ့ကနေပြီးတော့ယုတ်တရားနံတရားကိုဆက်လက်သိသိလိုက်တာနောက်ဆုံးကလရည်ကြီးဆိုင်သွားတယ်ကလရည်ကြီးမှရှိတဲ့ယုံနာမျိုးကိုကြကြနတ်နတ်တော့ဒီလိုဆက်ဆက်ဓာတ်ခွဲပြီးတော့သိသိရအခါတယ်နော်ကလရည်ကြီးအခိုက်မှာခန္ဓာဓာတ်ကကလကာယဓာတ်ကကလဘာဝဓာတ်ကကလဆိုပြီးယုတ်ကလအမျိုးအစားက၃မျိုးယုတ်အမျိုးအစား၃ဆနာမကတိဟိပုဂ္ဂိုလ်လုံးဖြစ်မယ်ဉာဏ်လည်းဗံမယ်ပီတိလည်းဗံမယ်ဆိုလို့ရှိရင်စိတ်စိတ်တွေ၃၀နဲ့လေးလုံးရှိတယ်နော်အဲ့ဒီယုတ်တရားတွေကရူပခန္ဓာနာမ်တရား၃၄လုံးကနာမ်ခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးဒုက္ခဒိဋ္ဌာရောနိယပြောတော့သူတို့ကဒုက္ခဒိဋ္ဌာတရားဒုက္ခသစ္စာတရားကဒီဘောမှာအကောင်းဆုံးစပြင်ဖြစ်တော့ဒီဒုက္ခသစ္စာဒီသမုဒိယသစ္စာကြောင့်ဖြစ်တယ်။ဒီသမုဒိယသစ္စာကအကြောင်းတရားဒုက္ခသစ္စာကအကျိုးတရားအကြောင်းအကျိုးနှစ်ခုရှိသည့်အနက်ကအကြောင်းဖြစ်တဲ့သမုဒိယသစ္စာကကျိုးတင်ပြီးအရင်ဖြစ်ရမယ်အကျိုးဖြစ်တဲ့ဒုက္ခသစ္စာကနောက်မှဖြစ်ရမယ်ဆိုတဲ့မူကိုလက်ခံနိုင်ခဲ့မယ်ဆိုရင်ဒီသမုဒိယသစ္စာဒီဘောမှာမရှိတော့ဘူး။ဟိုဘက်ဘောမှာရှိမယ်။ဘာဖြစ်လို့လဲ။ဒီတော့ကသစ္စာကတိုင်းရှင်ရင်ဒီဘဝမှာကောင်းဆုံးစဖြစ်တယ်။ကောင်းဆုံးစဖြစ်တဲ့တရားတွေကဒုက္ခသစ္စာကစဖြစ်တော့ဒီဒုက္ခသစ္စာဟာလည်းသမုဒိယသစ္စာကြောင့်ဖြစ်ပါတယ်ဆိုတော့အမှုကိုလက်ခံနိုင်ရင်ဒီသမုဒိယသစ္စာဒီဒီဘဝမှာဘယ်လိုမှမရှိနိုင်ဘူး။ဟိုဘဝမှာပဲရှိနေနော်။ဒီဘဝမှာရှိတယ်ဆိုတော့အပိုင်းနဲ့ပတ်သက်ပြီးတော့သမောဟဝိနည်းနည်းအထက်ကရာဓာတုဝိပင်းသံဉာဏ်68 69မှာလည်းအတိအကျဖွင့်ထားပါတယ်နော်။ဘုရားတို့ယုတ်တဲ့နန်းလေးကိုဘုနဲ့ကပြောခဲ့ပြီယုတ်နဲ့နန်းနှစ်မျိုးပေါင်းလိုက်တော့ခန္ဓာဘယ်နှပါးဖြစ်တယ်လဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာရဏိယဘာသစ္စာလဲဒုက္ခသစ္စာဟုတ်ပြီဒါမှတ်ထားနော်အဲ့ဒီအပိုင်းလေးကိုရူပါရူပံပိစ္ဆေခန္ဓာတံဟောတိဒုက္ခသစ္စာရူပါရူပံယုတ်နဲ့နန်းနှစ်မျိုးဒီကပိစ္ဆေခန္ဓာခန္ဓာ၅ပါးဒီတန်ထောခန္ဓာငါးပါးဒီကဒုက္ခသစ္စာဒုက္ခသစ္စာဒီဟောဒီဖြစ်ပေ၏ယုံနေတဲ့နှစ်ပါးကငါးပုံပုံလိုက်တော့ခန္ဓာငါးပါးနှစ်ပုံပုံထားတော့ယုံနာနှစ်ပါးနံကုန်တစ်ခါလေးပုံထပ်ပုံလိုက်တော့ ယောဂတဘုံနံက၄ဘုံဆိုတော့ခန္ဓာ၅ပါးဖြစ်သွားပြီ။အဲဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်ဤရပါသစ္စာလေဒုက္ခသစ္စာတန်တမုဋ္ဌံပိကပုရိမတဏ္ဏသမှုရိယသစ္စာဟောတန်တမုဋ္ဌံပိကထွန်ဒုက္ခသစ္စာတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်ဖြစ်သောပုရိမတဏ္ဏရှိဘောကဖြစ်ခဲ့တဲ့တဏ္ဏဒီကသမှုရိယသစ္စာသမှုရိယသစ္စာဒီဒီဘောဖြစ်တဲ့တဏ္ဏလားမဟုတ်ဘူးရှိဘောကဖြစ်ခဲ့တဲ့တဏ္ဏနော်ဒါကြောင့်လွန်ခဲ့တဲ့ဘဝကဖြစ်ခဲ့တဲ့တဏ္ဏဒီတဏ္ဏဆိုတာကတော့ညကပြောခဲ့တဲ့အတိုင်းဗရဏာနည်းပဲနော်တဏ္ဏအစိုးတဲ့အစိတ္တရှိမှကံတွေကအကျိုးပေးနိုင်တယ်ဆိုအောင်ရှိလို့တဏ္ဏကိုဗရဏာအချင်းသမှုရိယသစ္စာလို့ပြန်ဟောတာနော်ဒီနေ့စုံစုံပြောမယ်ဆိုရင်ညကပြောခဲ့တဲ့အတိုင်းကုသိုလ်ကအကုသိုလ်ကမှန်သမျှသည်သမှုရိယသစ္စာဖြစ်တယ်အဲဒါဘုဒီဘဝကအကျိုးပေးနေတဲ့အဝိဇ္ဇာတဏ္ဏဥပါဒံသင်္ခါရကံဆိုတဲ့ဒီသမှုရိယသစ္စာပြီးအတိတ်ကဖြစ်ခဲ့ဖြစ်ခဲ့တော့သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာကိုယောဂီပုဂ္ဂိုလ်ကကိုယ်တိုင်မြတ်ဖို့ဆင်းဖို့ပြီးကျင်နေဆင်းတော့သူအတိတ်ကသမုဒိယသစ္စာကိုလှမ်းပြီးရှုရမလားမရှုရဘူးလားရှုရတော့ရှုတဲ့အပိုင်းမှာဘုရားကခုနကကလယဉ်ကြည်တိုင်အောင်ယုတ်တိနဲ့တင်းကြည်ပြီးပြီးဆင်းတော့ခိုးဘက်ကယုံနံကိုသိကျင်နေဆင်းတဲ့တာထုတ်ဆိုင်ပါနော်အကျဉ်းအကြောင်းတရားကိုသိကျင်နေဆင်းတဲ့ထုတ်ဆိုင်ကိုမရနိုင်ဘူးလားလို့မြင်ရပါတယ်သို့တော့တချို့တချို့ယောဂီတွေမှာရှာဖွေလို့မပြည့်ဖြစ်ဒီမိမာနိမလာရေကြီးကနေဟိုဘက်ကိုရုပ်နာကိုလှမ်းသိမ်းပြီးတဲ့အပိုင်းမှာသို့လို့မပေါက်ဖြစ်တဲ့ဒီကဒီပြည့်စည်အမိကညံပိုင်းမှာဒါလိုမပေါက်ကြလားဆိုတော့မဟုတ်ပါဘူးသမတန်သမာဓိစွမ်းအားဖြင့်နေတဲ့ပုဂ္ဂိုလ်ဒီဘာသာလူတွေအပင်ညံပိုင်းမှာလည်းထုံးနေကောင်းပဲအတိတ်ကိုလှမ်းပြီးထိုးဖောက်တဲ့အပိုင်းမှာဒီပြိမာနိကရကရေကြီးမှရှိတဲ့ရုပ်နာကိုသိသိပြီးရင်အတိတ်ရုပ်နာကိုတစ်ဆင့်ပြပြီးသိသိတဲ့အပိုင်းမှာဖြစ်ပြီးနေတတ်တဲ့သဘောတော့ရှိတယ်ဒါအထက်ကမှလည်းဖွင့်ထားပါတယ်နော်အဲ့ဒီလိုဖြစ်နေပြီဆိုရင်တော့ဘာလို့ကဘာလို့ရမယ်ဆိုတဲ့အပိုင်းလေးဒီညမှာဥစဉ်ဘုဒ္ဓတအဖြစ်တော့နည်းနည်းဖြတ်ပြောမယ်။သမာဓိမိကဝိပါဝိသသမာဓိတော်ဘိက္ခေဘိက္ခုယထာဘုဒ္ဓံပသနာတိ။သမာဓိထူတော်မယ်။သမာဓိထူတော်လိုက်ရင်ဟောတိတ်မှန်စွာသိတဲ့ဉာဏ်အမြင်ပေါ်လာမယ်။အဲ့ဒါကြောင့်သမာဓိကိုတော့ထက်ခတ်တက်ကထူတော်ရတယ်။ဒါနဲ့သမာဓိကိုထူတော်တဲ့အပိုင်းမှာဘယ်အဖြစ်ရှိချောင်းမှမနည်းလို့မေးရင်တော့မိမိကခုနကအာနာပါနမသုဒ္ဓဇံအထိတောက်ထားတဲ့ယောဂီတို့ကောင်ဖြစ်ခဲ့နေဆိုရင်ပေါ့ခုလည်းဒီမှာသုဒ္ဓဇံကိုအခြေခံပြီးဟောနေတာဖြစ်တော့နော်ဒီသုဒ္ဓဇံတမာတိကိုပြန်ပြီးတော့ထူထောင်ပြရတယ်ထူထောင်လိုက်တဲ့အချိန်ခါမှာသုဒ္ဓဇံတမာတိကိုဂုဏ်ရင်ကရှိခဲ့နေပြည့်စုံလာပြီးအရှင်းရောက်အောင်တော့ထူထောင်ဖို့လိုတယ်နော်ဟောမဟာအတ္တဘုရားသုဒ္ဓံညမှာနော်ဘုရားရှင်ဟောကြားချက်ရှိတယ်ဘောအေဟံတမဟိနေစိတ်တေပရိသုတေပရိယောဒတေအနိင္ကဉ္ဇဝိကရုပအတိလေတေမုဒ္ဓဘုတေကမ္မနိယသိတေအနိင္ဇပတ္တေအာတဝနံခယညာနာယစိတ်တံအပိနိနာမေတိဘောဤတံဒုက္ခံတိယထဘုဒ္ဓံပသနာတိအယံဒုက္ခသမုဒယတိယထဘုဒ္ဓံပသနာတိအယံဒုက္ခနိရောဓတိယထဘုဒ္ဓံပသနာတိအယံဒုက္ခနိရောဓဂမိနိပရိပတတိယထဘုဒ္ဓံပသနာတိဘောဒိဟံတော်တိဧဝိသုစိတ်တေသုဒ္ဓဇံတမာတိစိတ်တိတမာတိတေတိကြီးလာလတော်ပရိသုတ်တေဖြူစင်၍လာလတော်ပရိယတတေပြုယုပြတလည်းတောက်ပါ၍လာလတော်အနင်းကနေရာဂအညေအကျင့်ကင်းလာတော်ဝိသုဘကိလေသေကိလေသာအညေအကျင့်ကင်းစင်လာတော်ဖြစ်တေတိတံလာတော်မုဒ္ဓဘုဒ္ဓေဘုဒ္ဓဘုရင်တို့ညနေဖြစ်ပြီဖြစ်လာတော့ကမ္မနီယေထိုသောဘာဝနာလုပ်ငန်းရနဲ့အခန့်တွေဖြစ်လာတော့ဖြစ်တေတိတံကတော့အာနိစ္စပတိမတုံမလုံးချင်းတို့ရောက်လာတော့ဘာဒဝနံခရညာနာယအာသောတိယတို့ဂုံယံဖြစ်တဲ့အရတ္တမေညာအလုခစိတ်တံစိတ်ကိုအဘိနိနာမေတိဖြစ်ခြင်းညွတ်စေ၏သတ္တတံသမာတိကိုဂုံယံရှိချက်ပြည့်စုံအောင်သူကလက်ကျင်ပေးရပရိသုဒ္ဓဖြူစင်လာအောင်ပရိယတ္တပြုပြုပြတလဲလဲတောက်ပအနာတိတဲ့အောင်ပြုစားရအနိမ့်နဲ့ရာဂအငြိသေးတွေကျင့်တော့အောင်ဝိကတိပကိလေသာပြန်နေတဲ့ကိလေသာအငြိသေးတွေလည်းကျင့်အောင်ပြုစားရတယ်ဒီစိတ်ကမှပါရဂတ္တမောဟအယောင်နေနေနေမှဖြတ်သန်းခွင့်မရှိစေအောင်မုဒ္ဒဘုဒ္ဓစိတ်ဆန်းလေးတွေလူရောက်ကြောပြောင်းလာအောင်လေ့ကျင့်ပြရကာမဏိယသို့သောဘာဝနာလုပ်ငန်းရတဲ့အခက်နဲ့ဖြစ်အောင်လေ့ကျင့်ပြရအခက်နဲ့ဆိုတာကမိမိကဒုက္ခသစ္စာသိခြင်းဒီနေ့တော့အခန်းဉာဏ်ဖြစ်နေအောင်ကြိုးစားပြရမယ်။သမုဒိယသစ္စာကိုသိခြင်းနဲ့ဆိုရင်သမုဒိယသစ္စာကိုသိနိုင်တော့အခန်းဉာဏ်ဖြစ်နေအောင်ကြိုးစားထားရမယ်။ အဲ့တော့ဖြစ်တဲ့အဲ့ဒီကြိုးစားဖို့ကဘယ်လိုကြိုးစားတာလဲလို့မေးတာဖြစ်တဲ့ဒီကြိုးစားတာတမန်ကြီးတွေကခုနကအာဏာပါဏပြိဘက်ကနမိအာယုံပေါ်နဲ့တည်တဲ့နေအောင်ကြိုးစားတာအာနိစ္စပတ္တဒီအာဏာပါဏပြိဘက်ကနမိကနေဘေးချော်ပြီးတော့တုံ့လွှတ်နေတဲ့သဘောမျိုးမရှိအောင်လေ့ကျင့်ရတယ်ဒီအာဏာပါဏပြိဘက်ကနမိအာယုံပေါ်နဲ့တည်တဲ့ခိုင်ပြုတ်ပြီးတော့တုံ့လွှတ်မှုလုံးလုံးမရှိတဲ့အချိန်အောင်ဒီတမန်ကြီးကိုပြောင်းပြီးထူထောင်ပေးရတယ်အဲ့ဒီလိုထူထောင်လိုက်တဲ့အချိန်အခါမှာဒုက္ခမသိတဲ့ကမဏိယဖြစ်လာပြီ။မိမိကဒုက္ခသစ္စာသိခြင်းဒုက္ခသစ္စာသိတဲ့ဘာသိနိုင်တဲ့ဘာဝနာလုံငန်းရနိုင်အခွင့်အရေးဖြစ်နေပြီ။သမုဒယသစ္စာကိုသိခြင်းနဲ့ဆိုရင်သမုဒယသစ္စာကိုသိနိုင်တဲ့ဘာဝနာလုံငန်းရနိုင်အခွင့်အရေးဖြစ်လာပြီ။အဲ့ဒီလိုအခွင့်အရေးကလေးဖြစ်သွားအောင်ဒီသမာဓိကိုပြန်ထူထောင်ပေးရပါ။ထူထောင်လိုက်တဲ့အချိန်ခါမှာအာသောတရားတို့ဂုံယံဖြစ်တဲ့သုတမတိဒီဂရီစံခြင်းမှီလာတဲ့အချိန်ခါမှာအာသောတရားတို့ဂုံယံဖြစ်တဲ့အရဟတမဂ်ညာလောက်ခံစိတ်ကိုရှေ့ရှေ့ညွတ်စေပါညွတ်လိုက်ဆမ်းပါညွတ်တာညွတ်လိုက်ဤကဒုက္ခသောဤတံဒုက္ခတိယသာဘုဒ္ဓံပသနာတိသောထိုယဟန္တောတိဤတံဒုက္ခတိဤကဒုက္ခဒေသတရားတိဟူ၍ယထာဘုဒ္ဓံမဘောမှာပြောင်းဟောင်းတိုင်းမှာသာပသနာတိကိုယ်ပဲပြောပြတိဤအယံဒုက္ခသမုဒယတိဤကဒုက္ခဖြေကြောင်းသမုဒယဒေသတရားတိဟူ၍ယထာဘုဒ္ဓံမဟုတ်မှပြန်ဟုတ်တိုင်းမှန်စွာပ္ပန္နာတိကိုယ်ကိုယ်ပြောပြသည်ဤအယံဒုက္ခနိရောဓတိဤကဒုက္ခချုပ်ကြောင်းနိရောဓသစ္စာတရားတိဟူ၍ယထာဘုဒ္ဓံမဟုတ်မှပြန်ဟုတ်တိုင်းမှန်စွာပ္ပန္နာတိကိုယ်ကိုယ်ပြောပြသည်ဤအယံဒုက္ခနိရောဓဂามိနိပရိပတ္တတိဤကဒုက္ခချုပ်ရန်နိဗ္ဗာန်သို့ရောက်ကြံကျင့်စဉ်မဂ္ဂအရိယသစ္စာတရားတိဟူ၍ယထာဘုဒ္ဓံမဟုတ်မှပြန်ဟုတ်တိုင်းမှန်စွာပ္ပန္နာတိကိုယ်ကိုယ်ပြောပြသည်ဤဒီလိုဖွင့်ထားဒီလိုဖျားရှင်ဖွင့်ထားနော်ဒီတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာခေါ်တဲ့ဒီသစ္စာ၄ပါးထဲမှာအခုပြောနေတဲ့ပြောနေခြင်းဖြစ်တဲ့သမုဒယသစ္စာလည်းမပါဘူးလားပါနေတယ်ဒါသမုဒယသစ္စာကိုဟိုတိုင်းမှန်စွာကိုယ်ပဲပြန်ပြန်သိရအတွက်ဒီသုဒ္ဓဆန်သမာဓိပေါ့မိမိကကိုယ်အခြေခံထားလို့ပေါ့နော်သုဒ္ဓဆန်သမာဓိမဟုတ်ရင်တခြားသမာဓိတစ်ခုကိုယ်အခြေခံရင်လည်းအခြေခံတဲ့သုသမာဓိပေါ့နော်ဝိပဿနာရဲ့အခြေပါရကဖြစ်နေတဲ့ဒီသမာဓိကိုတော့ပြန်ပြုပြင်ဖို့ထူထောင်ဖို့လိုနေတယ်အဲ့ဒီလိုထူထောင်တဲ့အပိုင်းမှာခဏကဂေါရင်ကရှစ်ချက်နဲ့ပြည့်စုံအောင်ထူထောင်ရမယ့်အပိုင်းတွေမှာပရိယောဓာတဆိုတဲ့စကားလုံးလေးတစ်ခုပါပါတယ်နော်ပရိယောဓာတပြိုးပြိုးပြင်တလက်လက်တော့ပါလတ်တော်ဒီစကားလေးပါတယ်ဒီသုဒ္ဓဆန်တမာတိကလင်းယုံကြီးစွန့်အားတွေကပြိုးပြိုးပြင်တလက်လက်တော့ပါလို့အလင်းအားကောင်းတဲ့တိုင်အောင်တော့တမာတိထူထောင်ဖို့လိုတယ်အလင်းအားကောင်းရင်ဒီကမနေပဲထိတတ်တည်တတ်နေအောင်အာနိစ္စပတ္တတုံ့လွတ်မှုလုံးလုံးမရှိအောင်ဒီကချိုးကနေချက်ကနေကြားလိုက်တဲ့ဒီသမားလေးကလျှော့ပြီးပြက်ကြသွားမယ်ဆိုရင်တော့ပုံမှန်မမှန်သေးဘူးရှင်းသွားလို့မဖြစ်သေးဘူးဘယ်လိုပဲဒုက္ခတွေချိုးကနေချက်ကနေလှုပ်ချင်လှုပ်ပါစေမိမိကတုံ့လွတ်မှုဘာမှမရှိတော့ဘူးတော်တဲ့နေတဲ့အခါကျတော့မျက်လုံးအဖြစ်တော်ရဲ့သဘာဝလေးတွေကိုနည်းနည်းဆက်သင့်ကြည့်ရင်အိမ်ဆင်းမှုရှိတယ်ဆိုပြီးဒီတော်ကြောင့်တောင်းကြောင့်ရောက်လာတဲ့ပုံကိုယ်ကြီးချီးမွမ်းကြအာသိကောင်းတာပဲသိသိနေတာပဲတကယ်တရားထင်တဲ့ပုဂ္ဂိုလ်ကနားကိုနည်းနည်းလေးစွန့်ကြည့်ကြမှာတိတ်ဆိတ်တဲ့အချင်းဆိုတာရှိပါမရှိဘူးဘလောက်တိတ်ဆိတ်တယ်ပြောပြောညအခါမှာပရိသေတွေပုဂ္ဂိုလ်တွေအော်နေတယ်ဆူးညံပြီးနေတာပဲကိုယ်ကလည်းနားစွန့်ပြီးဆက်လိုက်တော့ဒီအတန်ဒီဟာရှိနေတာပဲသို့တော့ဓမ္မလေးကနောက်ဆက်ပြီးလောက်တဲ့အလွန်ပြင်းထန်တဲ့အတန်ကမရှိဖြစ်ခြင်းဖြစ်မှာအတန်ကြီးကရှိတယ်တော့ရှိပါတယ်နော်ဒါကြောင့်ဘုရားနဲ့ဒီသိသိတဲ့နေရာကိုရှားဖွေပြီးတရားအထုတ်တယ်ဆိုတော့လေအမတန်တမာရီကိုအနှောက်အယှက်ဖြစ်လောက်တဲ့အတန်မျိုးကတော့မသိသိဘူးလို့ပြောလို့ရင်ဖြစ်ပါတယ်နော်ဒါတော့အဲဒီလိုတရားအထုတ်တဲ့အပိုင်းမှာဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်မိမိရဲ့စိတ်ကတုံ့လုံးမှုမရှိဘဲဒီတမာရီကိုခံကန်းအောင်တော့ပြန်ပြီးသိကျင်ရမယ်လေ့ကျင့်လိုက်တဲ့အချိန်ကမှဒီပရိယောဒါဒလို့ခေါ်ဆိုအပ်တဲ့လင်းယောင်ကြီးစွန့်အပ်ရီကပြုတ်ပြုတ်ပြဲတလဲလဲတောက်ကလာပါတယ်ဆိုတော့ဒီချက်နဲ့ပတ်သက်ပြီးတော့နည်းနည်းသာသနာတော်မှာအမြင်လေးတော့နည်းနည်းပွားကြဒီဘုံရအဖြစ်လက်ခံနေတာကတော့ဥရိယပြညံမလေးအောင်ကြီးစွမ်းအားရှိတယ်ဆိုတဲ့အပိုင်းကိုတော့အားလုံးလက်ခံကြတယ်။မမတဘာဝနာစိတ်ဝိပဿနာဘာဝနာစိတ်အားလုံးနဲ့လေးအောင်ကြီးစွမ်းအားရှိတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့တော့နည်းနည်းလေးအင်တတင်ဖြစ်နေကြတယ်နော်။ခဏခဏလည်းပြောနေပါတယ်အင်္ဂုတ္တတိကနိဗ္ဗာန်အနိမိတ္တအတုဒ္ဓမ္မဘုရားရှင်ကိုတော်ရင်ကလည်းအဓိစိတ်တအငြိယနေတဲ့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်အားလုံးနဲ့လေးအောင်ကြီးစွမ်းအားရှိတယ်လို့အတိအကျဟောထားပါတယ်နော်။ဒါကြောင့်သမထဘာဝနာစိတ်မှလည်းလင်းအောင်ကြီး ရှိတာပဲဝိပဿနာဘာဝနာစိတ်ပါလေလျှောက်ကြီးရှိတာပဲဒီလျှောက်ကြီးဒီအကျိုးရဲ့အညီကိုအကြောင်းနဲ့သင်္ကန်းပြီးပြောတဲ့ကာရဏုပ္ပစာတို့မဟုတ်ဘလူပ္ပစာစကားအဖြစ်ပြောမယ်ဆိုရင်ညံညောင်းလို့ဒီလိုခေါ်ထားပါတယ်နော်ညဇောပြဟောအင်္ဂုတ္တတိကအင်္ဂုတ္တသရုပ်ကနိဗ္ဗာန်မှာအာဘာတုတ်တံအာလောကတုတ်တံဆက်တယ်ထိုတို့တုတ်တံညှောထားတယ်အဲ့ဒီတုတ်တံညီမှာမိယောနိယောလယောညံယောဆိုပြီးအယောအလင်း၄မျိုးရှိကြဖော်ထားတယ်အဲ့ဒီညံယောကိုလည်းဟောအင်္ဂုတ္တနိကေမတ္တကနိဗ္ဗာန်ပစလာယမာနတုတ်တံဆိုတဲ့တုတ်တံတစ်ခုကိုဖွင့်ဆိုတဲ့ပစလာယမာနတုတ်တံဒီကမှာညံယော၄မျိုးဖွင့်ထားပါတယ်နော်အရှင်မမောက္ကလံကိုရုံမြတ်ကြီးယဟန်တာဖြစ်တော်မူတဲ့သုတ်တံတစ်ခုဖြစ်ပါတယ်နော်ဒီဘဇက်ကိုအဘိညာဉ်မှာနံပါတ်၄ဒီဘဇက်ကိုအဘိညာဉ်မှာလည်းအယောင်လင်းရှိနံပါတ်၂ကတိုင်းအလုံးသို့ဖို့အလောကကတိုင်းမှာလည်းအယောင်လင်းရှိနံပါတ်၃ဥပ္ပဇ္ဇရတမာတိနဲ့နိဂလျာရှိတယ်ပရိဂမတမာတိမှာဆက်ပြီးဥပ္ပဇ္ဇရတမာတိအပနတမာတိဆိုတဲ့တမာတိအလုံးမှာလည်းလျောင်းနေရှိဥပ္ပဒိနိတလို့ခေါ်ဆိုအပ်တဲ့ဝိပဿနာရဲ့အမြင်မျိုးကြောင့်ဆေဘာရမအပါဝင်ဖြစ်တဲ့ဩဘာတာခေါ်တဲ့အယောင်လင်းလည်းရှိတယ်။အဲဒီအယောင်လင်းလေးခုဒီဉာဏ်ကြောင့်ဖြစ်တဲ့အယောင်လင်းဖြစ်တယ်ဆိုပြီးတော့ပစ္စလယမန္တတုတ်တံဒီကမှာဖွင့်ဆိုထားပါတယ်နော်။ဉာဏ်ကြောင့်ဖြစ်တယ်ဆိုတာကတော့ဉာဏ်ကြောင့်ဖြစ်ပေါ်သွားတဲ့ဉာဏ်ဥဆောင်နေတဲ့စိတ်စိတ်တွေကြောင့်ဖြစ်ပေါ်တဲ့စိတ္တရုပ်တွေရှိတယ်။ဆိုစိတ္တရုပ်ကလတိုင်းမှာပန်းပြီးတဲ့ဝိညာဉ်တယူပါယုံရဲ့တောက်ပါမှုတစ်မျိုးတခါဒီစိတ္တကကလတိုင်းမှာလည်းဥဒုခောတဲ့ဒီသောတ္တပါတယ်။ဒီဒီသောတ္တကလည်းဆင်းရဲဖြစ်တဲ့ယုတ်ကလအတိတ်ကိုထပ်ထပ်ထပ်ဆင်းရဲဆင်းရဲဇက်တဲ့ဇက်တဲ့ဖြစ်စေနိုင်တဲ့သွားအားရှိတယ်။သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကအချိန်ဝပိတ်အကောင်းနေတဲ့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်ဖြစ်ခဲ့မယ်ဆိုရင်ဒီအချိန်ဝအလွန်အကောင်းနေတဲ့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကိုအကြောင်းခံပြီးဖြစ်ပေါ်သွားတဲ့စိတ္တကကလတိုင်းမှာရှိနေတဲ့ဒီသောတ္တကလည်းသင်္ကေတင်ရယုတ်ကအတိတ်ကိုထပ်ပြီးဖြစ်စေတဲ့အပိုင်းမှာအိဇ္ဇဒအဒေနာမကဗိဓာတိပြန့်သွားအောင်ဖြစ်စေနိုင်တယ်။ဒီဥဒိယကလတိတ်မှာပါနေတဲ့ဝိနတယူပါယုံကလည်းဓာတုရအလွန်တောက်ပါ။ဘာပေါ်မိပြီးတောက်ပါလဲလို့မေးတော့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကအရှင်အဝါညာအနုဘအကောင်းရအကောင်းတယ်လို့တောက်ပါ။နမတဘာဝနာစိတ်ဝိပဿနာဘာဝနာစိတ်အလုံးနဲ့ဉာဏ်ခေါ်တဲ့ပင်ကြီးတွေစတဲ့ဉာဏ်တော်အဖြစ်အရှင်းပြပြီးပါနေတယ်နော်ဉာဏ်တော်အဖြစ်ဆိုတာတခါတည်းဉာဏ်ဝိပယဝိပဿနာစိတ်ကလေးတွေလည်းရှိတယ်လို့ပြောတာပါအဲဒီတော့အဲ့ဒီဉာဏ်ကအနုဘောကြီးရင်ကြီးတယ်လို့ပို့တော့ပါဉာဏ်အနုဘောသိရင်လည်းသိတယ်လို့တောက်ပါအဲ့ဒီဉာဏ်အနုဘောအပေါ်မှီပြီးတော့အယောင်အလင်းကပုံပြီးအကောင်းနဲ့အတွက်ဒီအယောင်ကိုညံရောဆိုပြီးတော့တင်စားသုံးလိုက်တာတကယ်တော့ညံမှာအယောင်ရှိတာတော့မဟုတ်ဘူးညံတော့ဖြစ်တဲ့စိတ္တရုပ်တွေမှာပါတဲ့ဘောနတယူပါယုံရဲ့တောက်ပါခုဒုစိတ္တရုပ်တည်တဲ့မှာပါနေတဲ့ဒီသတ္တကိုအကြောင်းခံပြီးဖြစ်ပေါ်တော့တဲ့ဥဒ္ဒကယုတ်ကနာတိုင်းမှာတည်ရှိနေတဲ့ဘောနတယူပါယုံရဲ့တောက်ပါမှုအကြောင်းရင်းဖြစ်တဲ့ညံကအနုဘောကြည့်ရင်ဒီလိုတောက်ပါလို့ဒါဖြင့်ဒီယုံတရားတွေမှာရှိတဲ့အကြောင်းကိုညံညောင်းလို့ဒီလိုတင်စားသုံးလိုက်နော်။ကောင်းပြီ။သင်္ကေတယုံနဲ့ဥဒ္ဒယုံခါတာဒီလိုအကြောင်းရှိတယ်။ကြံနေတဲ့ကမ္မဇယုံ၊အဟာရဇယုံတွေမှာရောအကြောင်းမရှိတော့ဘူးလားလို့မေးစရာရှိတယ်ရှိပါတယ်နော်။ဆိုရင်တော့အိမ်တိမိလောင်မိဆိုလို့ရှိရင်တော့ဒီမိအကြောင်းကဟိုဘက်အိမ်အထိသူသေးပြီးအလင်းတက်ပြီးကူးတက်ပြီးသွားတယ်နော်။ဟိုဘက်အိမ်မှာမအရင်ကူးပြီးလောင်လိုက်မယ်ဆိုရင်ဟိုဘက်အိမ်ကအကြောင်းကလည်းဟိုဘက်အထိသူသေးပြီးကူးဆက်သွားတယ်တအိမ်လုံးမှာလင်းသွားအဲ့ဒီပုံစံလိုပေါ့ဥစ္စလို့ဒီနေ့ကရုပ်တွေဥစ္စရုပ်တွေကဒီကောင်လုံးအမှန်ပြဖြစ်နေတော့အမှန်ပြဖြစ်နေတဲ့ဒီနေ့ကရုပ်တွေဥစ္စရုပ်ကလအတိုင်းမှာတည်ရှိတဲ့ဝိနတယူပါယုံတွေကတောက်ပါပြီဆိုရင်ဒီစိတ္တရုပ်နဲ့ဥစ္စရုပ်တွေကခန္ဓာအိမ်အတွင်းမှာဆံမုံနဲ့ရှင်မုံရောထားတယ်လို့သမအောင်ရောမှွေပြီးဖြစ်နေတယ်အဲ့ဒီကလတ်တိုင်းမှာရှိတဲ့ဒီသောတဝဏ္ဏတယူပါယုံကတောက်ပါပြီဆိုရင်ဒီကလတ်တိုင်းနဲ့အတူခန္ဓာအိမ်တစ်ခုအတွင်းမှာရှင်ပြည့်ပြီဖြစ်ပေါ်နေတဲ့ကမ္မဇယုတ်အာဟာရဇယုတ်တွေမှာလည်းကလတ်တိုင်းကလတ်တိုင်းမှာဝဏ္ဏတယူပါယုံသာတယ်။ဒီယူပါယုံနေနဲ့ခဏကကမ္မဇကလတ်အာဟာရဇကလတ်စိရိဇကလတ်ဥရိဇကလတ်ဆိုတဲ့ဒီကလတ်တိုင်းယူပါယုံပါတဲ့ကလတ်တိုင်းအလုံးဟာသံမုံနဲ့ရှင်မုံရောတယ်လို့ ဗမာအောင်ရောပြီးတော့ဒီခန္ဓာအိမ်ထဲမှာဖြစ်နေကြတာဖြစ်တော့ဒီဘက်ကစိတ္တရုပ်တွေနဲ့ဥဒ္ဒရုပ်တွေမှာပါနေတဲ့ဝိညာဉ်နဲ့ယူပါယုံကတောက်ပါပြီဆိုရင်အလင်းရောင်လေးကကုသင်သွားတော့အာရဇယုတ်ကာမဇယုတ်တွေမှာပါတဲ့ဝိညာဉ်နဲ့ယူပါယုံတွေဟာလည်းအရှင်အဝါအကောင်းပြီးတော့သူတို့လည်းရောပြီးတောက်ပါတဲ့အချိန်ထဲမှာနည်းနည်းလေးတော့ဝင်သွားတယ်ဒါဖြစ်တယ်လေကုန်းချုပ်ကြည့်နေရင်ဒီနေ့ရုပ်တွေကတောက်ပါတော့ဒီအရှင်အဝါကဘေးကိုဟပ်ပြီးသွားတော့တာပဲနော်ဒါကြောင့်တန်တန်တန်တန်တိပဋိဒါဆိုပြီးတော့ဒီလိုဒီကဆရာတော်ကအရှင်းထားပါတယ်နော်မိမိရဲ့မန္တန်အရှင်မှာတက်ရောက်နေတဲ့ဒီရုပ်တရားတွေရဲ့တောက်ပါအမှုပဲနော် Yes အဲဒီတော့အဲ့ဒီလေးအောင်ကြီးသွားအပ်ပြီးသမထဘာဝနာစိတ်အလုံးမှလည်းရှိတယ်ဝိပဿနာဘာဝနာစိတ်အလုံးမှလည်းရှိပါတယ်အဲ့ဒီလေးအောင်ကြီးကိုအကောင်လာအောင်ဒီသရဒကံတမာတိကိုပြန်ပြီးထူထောင်ပြရတယ်။ထူထောင်လိုက်တဲ့အချိန်ကမှဒီလင်းအောင်ကြီးသွားကအကောင်ပြီဆိုရင်ခုနကအတိတ်ကလည်းရည်ကြီးတဲ့အောင်သောရုပ်တွေကိုကြောက်ကြောပြီးတော့တင်းစီလိုက်။တင်းစီပြီးတဲ့အချိန်ကမှရှစ်တစ်ဆင့်တင်းပြီးတော့ရုပ်နာတက်တက်ကိုကျူးစားပြီးတင်းစီတယ်။ဘောပဲဘဝမှာရှိတဲ့ရှိတိမှာရှိတဲ့ရုပ်နာ၊သူတိမတိုင်းမီဖြစ်ပေါ်နေတဲ့ရုပ်နာ၊တန်တဲ့ပြင်အဲ့ဒီရုပ်နာတွေကိုတစ်ဆင့်တက်ပြီးတင်းစီသွား။တင်းစီရင်လည်းအောင်မြင်တဲ့ပုဂ္ဂိုလ်လည်းရှိတယ်။မအောင်မြင်တဲ့ပုဂ္ဂိုလ်လည်းရှိတယ်။မောင်မြမို့လို့ရှိရင်အကြောင်းတရားတွေကိုသိနေတဲ့ဆင်းနဲ့ဟိုဘက်ကိုလှမ်းပြီးလေးအောင်ကြီးကိုသာထုတ်ဆက်ကြည့်ထုတ်ဆက်လိုက်လို့ရှိရင်တော့တခါတည်းအကြောင်းတရားတွေပေါ်ခြင်းနဲ့ပေါ်လာတတ်ပါလားမပေါ်တော့လည်းရှိတဲ့အပြင်းနဲ့အဲဒီလိုရှိတဲ့ပြီးဆင်းတော့ယောဂီတွေဒီနေရာမှာတော်တော်လေးစိတ်ကြကြရတယ်တချို့ဆယ်ရက်ဆယ်ငါးရက်နဲ့မပေါ်နိုင်ဘူးတချို့လည်းလက်နဲ့ချပြီးမပေါ်နိုင်ဘူးဇွဲကောင်းရင်တော့ဘုန်းကြီးဘက်ကလည်းဇွဲကောင်းကောင်းလေးနဲ့သင်ပေးရတာပဲနော်သိမလျှောက်ပါနဲ့ဆိုပြီးမငိုပါနဲ့ဆိုပြီးသူ့တော်တော်လေးချော့ရတယ်နော်ချော့ရတယ်ငိုပြီးဟုတ်တယ်မလားမငိုဘူးချော့ပြီးတော့သူ့ကိုဘာလို့ရတယ်လဲဆိုတော့ဒီလိုရှိလို့မပေါ်တာဒီညာတော့အဖြစ်တော့ရုပ်နာနဲ့ပတ်သက်တဲ့အတိညာမတန်ရှင်းလို့မပေါ်တာလည်းဖြစ်တယ်ဒီတော့သူကပရမတ်ပရမတ်ချင်းတော့ကြောင်းကျိုးကဆက်တယ်လို့ရတယ်ပြညာနဲ့ပရမတ်ဘယ်လိုမှကြောင်းကျိုးဆက်လို့မရဘူးဒီကဘာမှပရမတ်ဆိုင်အောင်တဏ္ဏရှင်ရှင်အတိညာရှင်မှာအတိယုံနာပရမတ်ကိုလည်းလှမ်းရှုတဏ္ဏရှင်ရှင်ရှိလို့ရပါဘူး။ဒါတော့ဒီကဘာယုံနာပရမတ်မှာကရောထရောထနဲ့ရှုခဲ့တဲ့လုံးလည်းလိုက်နေတယ်။ဆိုရင်အတိညာကပြိမတန်ရှင်းရင်သို့ပုဂ္ဂိုလ်ကအတိညာတန်ရှင်းတော့အောင်ဘာလုပ်ရလဲ။လက္ခဏာရတာဒီကဘာပြတ်ဖန်နီးအောင်ဖြင့်ဒီယုံကြီးနန်းလေးကိုတစ်ဖန်ပြန်သိသိပြရတယ်ဒီပိုင်းမှာ။တစ်ဖန်ပြန်သိသိတယ်ဆိုတာကတော့လက္ခဏာရတာဒီကဘာပြတ်ဖန်အောက်ဒီရှုတဲ့ကိုဒီဌာနမှာတော့ဒီကြပရိကအញ្ញံဒီလိုပဲတော့ရပြီတဲ့ယောဂီပုဂ္ဂိုလ်တွေကိုတန်းသင်ပေးပါ။ဒါဖြစ်လို့လေဆိုတော့ဒီချက်တို့လက္ခဏာရတာမြစ်ဆုဗြဟ္မဗြဟ္မထံရှုခွင့်တွေကအတိအကျောင်းကြောင့်နဲ့ဂုဏ်ချက်ဖြစ်တယ်နော်။မမုန်တန်ထက်ခါထက်ခါတော့ပြောနေပါတယ်။တက္ကုအကြည်တတ်တက္ကုဆိုကြပြီနော်။တက္ကုအကြည်တတ်ရဲ့လက္ခဏာရတာမြစ်ဆုဗြဟ္မဗြဟ္မထံနေမှာလက္ခဏာကိုနှစ်ချက်ဖွင့်ထားတယ်။ရူပာဝိခတာရဟဘုဒ္ဓဗနာတံလက္ခဏံတက္ကုဒီပိုင်းရူပယောရှိရှိရက်ခံခြင်းကထိုက်တဲ့တတိလေးပါးတို့ကိုကြည်လင်စေတတ်တဲ့သဘောအဲ့ဒီကြည်လင်စေတတ်တဲ့သဘောဒီစက်ခုအတိတတ်ဖြစ်တယ်လို့ဒီလိုရှင်းထားတယ်။ဒါကရှင်းတဲ့တကုတ်ပြီးတော့ဒီရှင်းတဲ့အရာကတော့အတိအကျောင်းနဲ့မဆိုင်ဘူး။ဒီကယောဂီပုဂ္ဂိုလ်ကမျက်စိမှတလေးပါးဖန်ဆက်လိုက်။ဆက်နေလို့ကလအမုံနေတွေ့တဲ့အခါမှာဒီတဲ့အမုံတစ်ခုကိုလှမ်းကြည့်တယ်။တစ်ခါကသိသိထားလိုက်။ဒီတဲ့အမုံတစ်ခုကိုသိသိလို့နိစ္စယကလတစ်ခုကိုမှရှင်းနေတဲ့ယူပါယုံအယောင်တော့မှကလအများစုမှရှင်းနေတဲ့ယူပါယုံအယောင်ကိုလှမ်းအာယုံယူလိုက်တဲ့အခါတို့ယူပါယုံအယောင်ကဒီအတိတ်မှာလာပြီးရိုက်ခတ်နေမယ်ဆိုရင်ထိုအတိတ်ကဒီသက်ခုအကြီးလို့ခေါ်နိုင်တယ်။တော်တော်အဲ့ဒီသက်ခုအကြီးဟာဘာလဲလို့တခါတစ်ဆင့်တက်ပြီးကြည့်လိုက်တော့ဘုဒ္ဓပတာဒဒီသက်ခုတန်ကကလန်ထဲမှာပါနေတဲ့ဘူလျုတ်တကြီးလေးပါတော့ကိုကြီးရင်ဇေတက်တဲ့သဘောလေးကဖြစ်တယ်။အဲ့ဒီဇေတိပါသိသိတတ်ဖို့လိုတယ်။ဒီသက်ခုအကြီးလေးပါနေတဲ့သက်ဆိုတဲ့ကကလအတွက်မှရှိတဲ့မူလျုပ်ဓာတ်ကြီးလေးပါးကိုကြီးစင်ကြီးလင်းစေတတ်တဲ့သဘောလေးကတောင်ဖြစ်တယ်။ထိုကြီးလင်းစေတတ်တဲ့သဘောသည်ယူပါယုံရှိရှိရိုက်ရှိရှိရိုက်ခံခြင်းကထိတ်တန်နေတဲ့သဘောတစ်ခုလည်းဖြစ်တယ်။အဲဒီသဘောနှစ်ခုပေါင်းပြီးတော့ဒီသက်ဆိုအတိတ်ကိုသိရတာပဲ။အဲဒီလိုသိရတဲ့အပိုင်းမှာကတော့အတိတ်ကြောင့်လည်းမဆိုင်ဘူးသာလွဲတယ်။နောက်တစ်ခုထပ်ပြီးဖွင့်ထားတယ်။ဓာတုကမ္မန္တဏိဒါနကမ္မသမုဋ္ဌာဏဘုဒ္ဓပတ္တာလက္ခဏာဝါသက်ခုဓာတုကမ္မတဏိဒါနဒီယူပါယုံကိုမြင်လို့တဲ့ဆိုတဲ့ကာမတဏ္ဏင်းအကြောင်းရင်းခံရှိနေတဲ့ဉာဏ်ရောက်ဖြစ်တဲ့ဓာတ်ကြီးလေးပါးကိုကြည်လင်သေးတဲ့သဘောဟော ယူပါရင်ကိုမြင်းမြင်းနဲ့ဆိုတဲ့ကာမတဏှာလေးရှိတယ်။ထိုကာမတဏှာကိုအကြောင်းခံပြီးပြည့်စုံပြည့်ထောင်တဲ့ကံတရားရှိတယ်။ထိုကံမြောက်ဖြစ်ပေါ်တဲ့ဓာတိလေးပါးကိုကြည်လင်စေတဲ့သဘောဆိုတော့အတိတ်ကအဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့ပြည့်စုံပြည့်ထောင်ထားတဲ့ကံကိုမြင်ရတယ်။ထိုကံမြောက်ဖြစ်ပေါ်သွားတဲ့မျက်စိမှာရှိတဲ့ဓာတိလေးပါးကိုလည်းရှုတတ်ရမယ်။ထိုဓာတိလေးပါးကိုကြည်လင်စေတဲ့သဘောလေးဆိုတာကိုမြင်အောင်သိသင့်တက်ပြီးကြည့်ရမယ်။အဲဒီလိုကြည့်ရမယ်အပိုင်းချင်းနေတော့အတိတ်ကဝိဇ္ဇာတဏှာဥပါဒံသင်္ခါရကံကြောင့်ဒီဘက်မှာမျက်စိမှာရှိနေတဲ့ဓာတိလေးပါးဖြစ်တာကိုမှမမြင်သေးရင်ဒီလက္ခဏာတော့ကရှုဖို့ကရောဂီပုဂ္ဂိုလ်ကြီးကိုယ်တိုင်မျက်ပေါက်ဆင်းဖောက်ကြည့်ဖို့ဖြစ်နေပါမလား။မဖြစ်နိုင်ဘူး။ဒါကြောင့်တစ်ချက်ကိုနှစ်ချက်ဖြင့်အနည်းနဲ့ပြည့်စုံပြီးကဉာဏ်ပြီးမှပဲလက္ခဏာရတ္တရှုဘကိုမြန်သောအခင်းနဲ့အတင်ပေးပါမယ်နော်။ဆိုတော့ခொနကလိုပေါ့အတိတ်ကြောင့်ညာတွေကိုသိကြည့်လို့ကမရအခက်ခဲတွေကဖြစ်နေပြီးဆိုရင်တော့သူယောဂီပုဂ္ဂိုလ်ကိုပတ်လုပ်ပေးရတယ်။ရုပ်တည်နေတဲ့ကိုအဲဒီလိုအတိတ်ကြောင့်လည်းဆက်နေတဲ့အပိုင်းတွေကိုတော့ခြံထားလိုက်တော့အတိတ်ကြောင့်လည်းမဆက်တဲ့လက္ခဏာရတ္တပြည့်စုံပြီးကဗရဏထံနေကိုတစ်ခါပြန်ပြီးတော့သိကြည့်ပြီးတော့ရုပ်နာတွေကိုအတိတ်ဉာဏ်တန်ရှင်းအောင်လေ့ကျင့်ပေးရတယ်။အဲဒီတော့တန်ရှင်းအောင်လေ့ကျင့်လိုက်တဲ့အချိန်ခါမှာရုပ်နာနဲ့ပတ်သက်ပြီးအသိဉာဏ်တွေကတော်တော်လေးတန်ရှင်းသွားပြီ။ဒီတုံးတုံးကိုတစ်ဖက်ချင်းကြည့်တာနဲ့လေးဘက်လေးတန်းကလှည့်ပြီးကြည့်တာနဲ့ဒီတုံးတုံးအပေါ်မှာပြီးပုံအချင်းအချင်းမတူဘူး။တစ်ဖက်ချင်းကြည့်တဲ့ပုဂ္ဂိုလ်ကတော့တစ်ဖက်ပဲကောင်းကောင်းဆုံးဆုံးမြင်လိုက်တယ်။လေးဘက်လေးတန်းလှည့်ကြည့်တဲ့ပုဂ္ဂိုလ်ကတော့လေးဘက်လေးတန်းလုံးမအကောင်းဆုံးကိုအကုန်လုံးသိနိုင်တယ်။အဲဒီပုံစံအတိုင်းနဲ့လက္ခဏာရန္တာပိစုပဌံပရတံဆိုတဲ့လေးဘက်လေးတံကလှည့်ပြီးတော့ဒီပရမတ်ထတရားတစ်လုံးကိုကြည့်တာလေ။အဲဒီလိုကြည့်နေရင်အတွက်ကဘာလို့လဲလို့မေးတော့ခုနကယုတ်ကလကိုမြင်ရမယ်ယုတ်ကလဓာတ်ခွဲထားရမယ်။နံကလကိုမြင်ရမယ်နံကလဓာတ်ခွဲထားရမယ်။နမုလာလေးနမုနာလေးတခုပြောမယ်နော်။ဆင်ကြပါစေသက္ခုတဏိကကလသက္ခုအကြည့်နဲ့လေသက္ခုမြောက်ရှိနေတဲ့ယုတ်ကလတခုမှယုတ်သဘောတရား၁၀လုံးရှိနေတယ်။အဲဒီအထက်ကပထဝီဓာတ်ရဲ့လက္ခဏာရတ္တပိစုပ္ပရပရထံကိုရှုတော်မူဆိုရင်သူရဲ့အဓိပ္ပာယ်ကဘယ်လိုရှိလဲ?ကက္ခလန္တလက္ခဏာပထဝီဓာတုပရိဌာနာရတ္တသံပရိသနာပိစုပ္ပထာနာဘဝတိသာဓာတုတ္တိယပရထာနာဆိုပြီးလေ့ကျင့်ရှိတယ်။ကက္ခလန္တလက္ခဏာမာရတဘောလေလေလေးပြောရင်မာရတဘောဒီပထဝီဓာတ်ရဲ့လက္ခဏာဒါဟာရှုဝင်နိုင်သေးတယ်။ပရိဌာနာရတ္တကလတ်တို့ကြံယုံတရားတို့ရဲ့တရားဖြစ်ခြင်းလုပ်ငန်းကိစ္စရှိဒီကကလတ်တို့အတွက်မှာဗျိုင်းတို့ဖြစ်နေတဲ့ယုံတရားတွေရှိကြတယ်အဲ့ဒီယုံတရားအလုံးကြီးဒီပထဝီဓာတ်အပေါ်မှာလာပြီးမိနေတယ်မိနေတဲ့အဲ့ဒီဒီပထဝီဓာတ်ကြီးကြံယုံတရားအလုံးတို့ဤတရားဖြစ်ခြင်းကိစ္စရှိတယ်ဒီစကားလေးကိုစဉ်းစားကြည့်ကြံယုံတရားကိုမသိရင်ကြံယုံတရားတွေကဒီပထဝီဘက်မှာလာပြီးပြီးနေပါတယ်ဆိုတာကိုဘယ်လိုသိကျန်ယုံတရားနဲ့သိရမယ်ဒီပထဝီကိုလည်းသိရဟောကျန်ယုံတရားနေဒီစက္ကုတ္တကကလပ်မှာဘယ်နှခုရှိနေလဲ9ခုသူ9ခုသောယုတ်တွေကဒီပထဝီဓာတ်အပေါ်မှာလာပြီးပြီးနေတာကိုယောဂီကမြင်အောင်ကြည့်ရတယ်သံပရိစ္ဆနာပြီးဆုံးသံနာကျန်9ခုသောယုတ်ဒီပထဝီဓာတ်အပေါ်မှာပြီးနေတယ်ဆိုတော့ပထဝီကအပေါ်ကရှိမလားအောက်ကရှိအောက်ကရှိနော်နံပါတ်၄ဆန္ဒပိစုပ္ပထာနာရှုနေတဲ့ယောဂီရဲ့ဉာဏ်နဲ့မှဒီပထဝီဓာတ်ကိုကြံကလတ်တူယုတ်တိရဲ့ကြံကလတ်တူယုတ်တိကိုအောက်ကခံထားတဲ့သဘောတရားတစ်ခုအဖြစ်နဲ့မြင်လာလိမ့်မယ်။ဟော။နောက်အဝတိတဓာတုတ္တိယပဋ္ဌာနာမိမိမှကျွေးတဲ့ဒီကလတ်တူကြံဓာတ်သုံးပါးဒီအနိစ္စဆုံးအကြောင်းတရားပဲ။ကြံဓာတ်သုံးပါးကအာဘော၊ဒိသော၊ဝါယောဒီသဘောတန်ကကလအတွင်းမှရှိတဲ့အဘောဒီသောဘာလို့ပြောတာဟောဘကတခြားကိုရှိတဲ့ကလပြောတာတခြားသဘောတန်ကကလဒီမှာရှိတဲ့အဘောဒီသောဘာရောကမိမိရှိတဲ့ကလမှာရှိတဲ့အဘောဒီဟောပထဝီဓာတ်ကိုလည်းကြည့်ကြည့်နေတာပြောတာမဟုတ်ဘူးနော်ကလတူပဲကလကွဲနေတော့ဘာမှကြည့်ကြည့်တာမဟုတ်ဘူးဒါကြောင့်အဲ့ဒီရှုဘက်ကိုသိခြင်းယုတ်ကလတစ်ခုကိုတန်ခွင့်နိုင်မှဒီလက္ခဏာတတ်တာပြုစုကံပြတ်ထန်ကရှုလို့ရမယ်ယုတ်ကလလည်းမမြင်သေးဘူးယုတ်ကလလည်းဓမ္မခွဲတာလေးကိုထောပုဂ္ဂိုလ်ဒီလက္ခဏာရတာသိကြပဲပြဋ္ဌာန်းကိုရှိလို့ရမလားမရဘူးပရမတ်ငင်းမျိုးကိုစိုက်မလားမစိုက်ဘူးငင်းကလလည်းဒုနည်း၎င်းပါနော်ဒါကြောင့်ပရမတ်ကိုစိုက်မှဒီသိကြပံပရမတ်ကိုဉာဏ်အမြင်တန်ရှင်းမှအတိတ်ပရမတ်ကိုအချမ်းရှိရှိလို့ရ ဒီတော့ဗံဗရမမမြန်မြန်မတန်ရှင်းတန်ရှင်းအောင်ဒီလက္ခဏာရတာဒီလိုဗံဗရထာနည်းအောင်ပြန်ကြည့်ကြည့်ပြအဲ့ဒီကြည့်ကြည့်လိုက်တဲ့အချိန်ကမှယုံနာနေနဲ့ပတ်သက်လို့အဋ္ဌဉာဏ်ကတန်ရှင်းလိုင်းရင်လည်းအတ္တယုံနာကိုဆန့်ရှင်းရှိလို့ညတ်တတ်ပါတယ်သို့တော့မရဖြစ်နေရင်တော့ဘယ်နဲ့လုပ်မရဖြစ်နေတဲ့ယောဂီအတွက်ကတော့ပရိစ္ဆာသမုပ္ပါဒ်ကိုအလယ်ကောင်ကနေဖောက်ပြီးတော့အနာဂတ်ကိုဖျားဟောထားတဲ့နည်းစဉ်တွေရှိတော့အဲ့ဒီမှာသူဒီချို့ယောဂီကြတော့အနာဂတ်ကိုစောင့်ပြီးအရှုခံရပါတယ်နော်သက္ကုံသံတိစ္ဆရူပိစ္ဆဥပိစ္ဆတိသက္ကုဝိညာဏတိဏံတိတိဖာသောဖာသာပိစ္ဆဝေရဏဝေရဏပိစ္ဆတဏတဏပိစ္ဆဥပါဒနာဥပါဒနာပိစ္ဆဘောဘောပိစ္ဆသံတိဇာတိပိစ္ဆကရမရဏသောကပရိဒီဝဒုက္ခသောမနတုပါယတသံဘုံတိဧဝမိတ္တသေဝရတဒုက္ခခန္ဓာသာသမှုရောဟောတိအလေကောင်းဟောနေဖောက်ပြီးတော့အနန္တကိုရှုတဲ့စနစ်ကိုလည်းဘုရားဟောထားတော့အဲ့ဒီအလေကောင်းနေဖောက်ပြီးတော့အနန္တဖက်ကိုလှမ်းပြီးကြောင်ကြောင်ကျပြိဿတမှုပါကိုရှုတဲ့စနစ်ချင်းသူကိုသင်ပြရ။ဒါနဲ့ကမိမိဒီခုပြောမယ်ပြောနေတဲ့ယောဂီရဲ့အတွေ့အကြုံကသူကအနာဂတ်ယဟန်ဘဝကိုနှမ်းပြီးဆူတောင်းထားတဲ့တန်းစီမီလှူပြီးတော့နော်။အဲ့ဒီသင်္ခါရကံတနည်းအားဖြင့်ကမ္မတတ္တိကိုရှာပေါ့။အဝိဇ္ဇာတနာဥပါဒသင်္ခါရကံကိုရှာဖွေပြီးတော့သူကမ္မတတ္တိကြောင့်နောက်အနာဂတ်ယဟန်ဘဝခန္ဓာငါးပါးဖြစ်မဖြစ်ကိုအနာဂတ်ကိုလှမ်းမြော်ပြီးကြည့်ရ။ကြည့်လိုက်ရင်လည်းအဲ့ဒီဘိတ်မှတွေ့တတ်တဲ့ယောဂီလည်းရှိတယ်တခါတည်းမတွေ့လို့ရှိရင်ဒီပြိဿမအခြေအနေမှာယုတ်ဒီလည်းပြန်သိသိပြီးတော့အနိစ္စဆုံးဖြစ်တဲ့အနာဂတ်ဘက်ကိုတားဆူပြီးဒီဖြစ်ဖြစ်ယုတ်နဲ့သိသိသွားရတယ်။သိသိပြီးတဲ့အချိန်ကကြတော့မှနောက်ဆုံးဒီဘဝအနာဂတ်ပေါ့နော်။ဒီဘဝအနာဂတ်ဒေဂဏိကာလမရဏသာနအခါမှာထင်နေတဲ့နမိတ်ကိုအလွန်ပြီးဆင်းရပါတယ်။အဲဒီထင်နေတဲ့အခါမှာဒီနမိတ်ဒီခုနကမိမိတကယ်ပန်းစီမီလှူနေတဲ့ကံဟုတ်မဟုတ်တော့ပြန်ဆန်းစီရအဲ့ဒီဒီကံကအကျိုးမပေးဘူးတခြင်းကပြစ်ထားတဲ့ကံကအကျိုးပေးဖို့ရအခါခွင့်တင့်နေပြီဆိုရင်အဲ့ဒီအချိန်ခါမှာတခြင်းကပြီးတဲ့ကံပေါ်ခြင်းနဲ့ပေါ်တယ်။သို့မဟုတ်ဒီပန်းစီမီလှူနေတဲ့ကံကပဲအကျိုးပေးတော့မှဆိုရင်သူကပန်းပေါ်ခြင်းနဲ့ပေါ်တတ်တယ်။အကျိုးပေးတဲ့ကံရဲ့စွမ်းရည်တက်ပြီးကြောင့်ပေါ်နေတဲ့အဲ့ဒီကံကမနဲ့လည်းဂတိနမိတ်ခေါ်တဲ့နမိတ်သုံးမျိုးတက်ကတစ်မျိုးမျိုးကိုတော့ပြီးတော့ဒီမရဏသနအခါမှာရှာဖွေရတယ်။ရှာဖွေလိုက်တဲ့အချိန်ခါမှာခொနကအဲ့ဒီကံကိုတွေ့ပြီဆိုရင်အဲ့ဒီကံပြည့်တဲ့အခါမှာဆံရထားတဲ့အဝိဇ္ဇာတနာဥပါဒံကိုပြန်ပြီးရှာဖွေရတယ်။သင်္ခါရကိုပြန်ပြီးရှာဖွေရတယ်။ရှာဖွေပြီးတဲ့အချိန်ကကြတော့မှသို့သင်္ခါရရဲ့သွန်အင်ကမ္မတတ္တိလေးကိုတခင့်တည်းရှာဖွေပြီးသို့ကမ္မတတ္တိဖြင့်အနာဂတ်ယုံနာကိုလှမ်းပြီးကြောင်းကျုံဆက်တယ်ကြည့်လိုက်ရင်တော့အဲ့ဒီခါမှာတော့ပြည့်ရတတ်ပါတယ်နော်။ဒီကုအတိတ်ဆက်သွားတဲ့စနစ်ကိုပြန်ပြောကြရအောင်။ဒီတော့အတိတ်မှာခဏကကရဏယေတိတိုင်အောင်သိသိပြီးလို့အတိတ်ဘက်ကိုတာဆူပြီးယုံနာလေးကိုသိသိလိုက်တဲ့အခါမှာမြန်လို့အပြင်ရေပုံရအနည်း